Welcome to the Voice of America in Burmese.
တို့ရရှင်များသားချမ်းမြေတဲ့မင်္ဂလာမနက်ခင်းဖြစ်ပါသည်ဗျာ။ VOA American တိုင်းရဲ့2024ခုနှစ်မတ်လ2ရက်စနေမနက်ခင်းမြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုက်တိုမီတာ3249တိုက်လက်မီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီညာ။ကျွန်တော်ညဉ့်ညဲရေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ညာ။
ယူကရိန်းကိုနယ်သလန်ကစီးရီးအကူအညီ2ဘီလီယံကျော်ပေးဖို့ကတိပြုလိုက်ပါတယ်ဂျပန်နဲ့ဆက်ဆံရေးကြောင့်မြောက်ကိုရီးယားချင်းချောက်မှုကိုပိုပြီးတော့ဟန်တားနိုင်လိမ့်မယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်မြန်မာအမျိုးသမီးတူအမေရိကန်ရဲ့နိုင်ငံတကာအမျိုးသမီးတတိရှင်စုချီးမြှင့်ခံရပါတယ
်အဲ့ဒီလိုနောက်ဆုံးရသတင်းတွေအပြင်မြန်မာဘက်ကစိတ်ကြွစေ10သန်းကျော်ထိုင်းနိုင်ငံအယုဒ္ဓယာမှာဖမ်းမိတဲ့အကြောင်းသတင်းပေးဖို့ချက်လာမယ့်နိုဝင်ဘာအမေရိကန်ရွေးကောက်ပွဲအကြောင်းသတင်းဆောင်မနဲ့ကမ္ဘာမီဒီယာတွေထဲမှာမြန်မာအရေးဘလို့များသုံးသပ်ရေးသားနေကြလဲဆိုတာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်အပတ်စဉ်တင်ဆက်ပေးနေတဲ့မျိုးသမီးကဏ္ဍမှာတော့စစ်ကောင်စီစစ်မှုထမ်းဥပဒေကိုမျိုးသမီးတွေကန့်ကွက်ပြောဆိုနေကြတာတွေကိုလည်းစူးစီးတင်ဆက်ထားပါတယ်။ဒါ့အပြင်သုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်များ။အခုရင်ဆုံးတော့ဒီကနေ့မဲ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးများ။
ရုရှားကျူးကျော်မှုကိုဒဏ်ရန်တိုက်ခိုက်နေတဲ့ရုရှားယူကရိန်းအတွက်ကာကွယ်ဆင်အထောက်ပံ့မှုဆက်ပေးရမှာစိန်ခေါင်မှုတွေကျုံနေရချိန်မှာပဲသမ္မတဂျိုးဘိုင်ဒန်ဟာအီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီကိုသမ္မတအိမ်ပြည်မှာလက်ခံတွေ့ဆုံပါတယ်။ခေါင်းဆောင်မှုတွေ့ဆုံချိန်မှာ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံအနှံ့အပြားဥက္ကဋ္ဌတာဝန်ယူနေတဲ့အီတလီဝန်ကြီးချုပ်နဲ့သမ္မတဘိုင်ဒန်တို့ဟာအပြည့်ပြည့်ဆိုင်ရာစနစ်နဲ့နိုင်ငံဆောင်ပါဝင်မှုရှိရေးကာကွယ်ဖို့အတွက်ဦးစားပေးဆွေးနွေးပါပါဒီလိုကာကွယ်နိုင်မှုယူကရိန်းကိုထောက်ပံ့ရကအဓိကဖြစ်ကြောင်းနှစ်ဦးလုံးကလက်ခံပါတယ်။အီတလီမှာ2022ထဲမလိုနီလဲရဆွမ်းရောက်ပါတီအနိုင်ရချိန်မှာသမ္မတဘိုင်ဒန်နဲ့အနောက်နိုင်ငံတွေကအစပိုင်းမှာစိုးရိမ်ပေမဲ့အီတလီဝန်ကြီးချုပ်ကအနောက်နိုင်ငံတွေနဲ့အတူယူကရိန်းသမ္မတဗလိုဒီမီယိုဇယ်လန်စကီကိုထောက်ခံကြောင်းပြခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမလိုနီဟာ G7 ခေါင်းဆောင်ရဲ့အွန်လိုင်းစီးပွဲကိုဥက္ကဋ္ဌအဖြစ်နဲ့ယူကရိန်းမြို့တော်ကီယက်ကနေပထမဆုံးကျင်းပပါတယ်။သူဟာယူကရိန်းကိုဒီနှစ်မကောင်းငယ်ဆေးရည်နဲ့နှိပညာအကူအညီပေးရတဲ့သဘောတူစာချုပ်လည်းချုပ်ဆိုပါတယ်။ဒါအပြင် EU ဥရောပတမကယူကရိန်းအတွက်ဒေါ်လာ54ဘီလီယံအကူအညီပေးကန့်ကွက်နေတဲ့သူ့လိုလက်ရဆွမ်းဝါဒီဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကိုမကန့်ကွက်ဖို့တိုက်တွန်းခဲ့လို့ဖြစ်ပြီးသူ့ရဲ့အခုလိုယူကရိန်းဆေးရည်ထောက်ခံမှုကြောင့်ပြည်ရင်းမဲဆန္ဒရှင်တွေကြားရေပန်းမစားဖြစ်နေပါတယ်။သမ္မတဘိုင်ဒန်ဟာလည်းယူကရိန်းအတွက်ဒေါ်လာဘီလီယံ60အပါအဝင်အမေရိကန်အစိုးရရဲ့အကူအညီဂျန်မွန်ငွေချထားရင်အထက်လွှတ်တော်အတည်ပြုပေးတာကိုအောက်လွှတ်တော် Republican တွေကန့်ကွက်မှုနဲ့ကြုံနေရတာလည်းဖြစ်ပါတယ်။ယူကရိန်းကို Netherlands ကဒီနှစ်ထဲရှေးအကူအညီ 2.2 ဘီလီယံပေးမဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်တည်းကိုတောက်ကြနေမှာ Netherlands ဝန်ကြီးချုပ် Mark Rutte နဲ့လက်မှတ်ရေးထိုးခဲ့တယ်လို့ယူကရိန်းသမ္မတကကြေညာပါတယ်။ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Kharkiv မှာခေါင်းဆောင်နှုတ်တွတ်ဆောင်ဆွေးနွေးပြီးနောက်မှာအခုလိုယူကရိန်းသမ္မတကကြေညာတာပါ။သဘောတူညီချက်ထဲမှာဒီနှစ်အတွင်းယူရိုငွေတန်း2000ပေးမှာဖြစ်တယ်လို့လာမယ့်10နှစ်အတွင်းကာကွယ်ရေးဆိုင်ရာထောက်ကူတွေပေးဖို့ပါဝင်တယ်လို့ကြေညာပါတယ်။ EU ဥရောပသမဂ္ဂကယူကရိန်းကိုလက်နက်ခင်းရန်တသန်းပေးမယ်လို့ကြေညာပေးထားပေမဲ့3ဘုံ3ဘုံလောက်ပဲရတဲ့အတွက်ရုရှားခုခံတိုက်ခိုက်ရေးခက်ခဲနေတယ်လို့လည်းယူကရိန်းသမ္မတကပြီးခဲ့တဲ့လယူကရိန်းရှေ့ပိုင်းကအက်ဗီကာမြို့ကယူကရိန်းတပ်တွေပြန်ဆုတ်ခဲ့ရတဲ့နောက်တတိပေးလိုက်တာဖြစ်ပါတယ်။အဲ့ဒီမြို့မှာရုရှားတွေတိုက်ခိုက်မှုကြောင့်အဆောက်အဦတွေပျက်စီးနေတဲ့ဗီဒီယိုကိုလည်းယူကရိန်းသမ္မတကအရင် Twitter ဖြစ်တဲ့ X မှာရေးပါတယ်။နယ်သာလန်ဝန်ကြီးချုပ်နဲ့ယူကရိန်းသမ္မတတို့ဟာခါခီယက်ကမြေရောက်ယထာဘူတာမှာပြောင်းလဲဖွင့်လှစ်ထားတဲ့စာသင်ခန်း40ပါအထူးကျောင်းနဲ့တွားရောက်ကြည့်ရှုခဲ့တာပါ။ဂါဇာမှာအစ္စရေးတပ်တွေပစ်ခတ်လို့စာနာမှုအကူအညီတွေယူဖို့ကြိုးစားတဲ့ပါလက်စတိုင်းသားအနည်းဆုံး117ယောက်သေဆုံးခဲ့တဲ့နောက်တနေ့ဖြစ်တဲ့တောက်ကြမှာဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးပေးဖို့နိုင်ငံတကာတောင်းဆိုမှုတွေပို့ပြီးများလာခဲ့ပါတယ်။ဖြစ်ရရဲ့အကြောင်းရင်းမှန်နားလည်ဖို့နဲ့ဒီဖြစ်ရအတွက်ဘယ်သူမှတာဝန်ရှိတယ်ဆိုတာသိဖို့ထိရောက်တဲ့တရားလွတ်လပ်စုံစမ်းစစ်ဆေးမှုလိုအပ်တယ်လို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်။အမေရိကန်သမ္မတအင်ယူပြောခွင့်ရကလည်းဒီဖြစ်ရအတွက်တည်တည်ချာချာစုံစမ်းမှုလိုတယ်လို့ပြောပါတယ်။ကိုရင်ကျုံရတဲ့ပါလက်စတိုင်းသားတွေကတော့သူတို့စီကိုလာနေတဲ့ဆန္ဒမှုရန်နှန်းစီကကုညီပစ္စည်းတွေယူဖို့စောင့်နေတဲ့လူကြီးကိုအစ္စရေးတပ်တွေကပစ်တာလို့ပြောပါတယ်။အစ္စရေးဘက်ကတော့တုံးနဲ့တူတွန်းတိုင်ရင်ဆူဝေးရောက်လာတဲ့လူအုပ်ကြီးကိုလူစုခွဲဖို့သတိပေးပြတ်ခတ်တာဖြစ်ပြီးဒီလူအုပ်ရန်ကိုရှောင်ဖို့မောင်းပြတဲ့ အကူအညီပစ္စည်းတန်ထရက်ကားတွေကချိန်နေတာလို့ပြောပါတယ်။ကုလသမဂ္ဂရဲ့ပါလက်စတိုင်းဆိုင်ရာကိုယ်စားလှယ်ရီယတ်မန်ဆောကတော့တည်ဆုံးသူတွေမှာခေါင်းကိုတနက်မှန်သူတွေရှိနေပြီးတော့ဒီဖြစ်ရဟာတုံ့နှုတ်စရာအဆုလိုက်တက်ဖြတ်မှုလို့ပြောပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်2024ခုနှစ်အတွက်နိုင်ငံတကာမျိုးသမီးတက်တိရှင်စုရသူစင်းကို American ပြည်ထောင်စုနိုင်ငံကြီးဝန်ကြီးဌာနက March 1ရက်နေ့မှာကြေညာလိုက်ပြီးမြန်မာအမျိုးသမီးဒေါ်မြင့်စုဝင်းနဲ့စုရသူစင်းမှာပါဝင်ပါတယ်။ဒေါ်မြင့်စုဝင်းဟာပြည်မှုဆိုင်ရာရှေ့နေဖြစ်ပြီးအကူအညီလိုအပ်နေတဲ့မြန်မာပြည်သူတွေအထူးသဖြင့်အမျိုးသမီးတွေကလေးငယ်တွေတိုင်းရင်းသားတွေမတန်ဆွမ်းသူတွေနဲ့လိင်စိတ်ကွဲပြားသူတွေကိုတရားရေးဘက်မှာကူညီပေးနေသူလို့ American နိုင်ငံကြီးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။ပြည်သူတွေရဲ့အခြေခံရပိုင်ခွင့်ကိုအကာအကွယ်ပေးပြီးမျှတတဲ့တရားရှင်မှုချနိုင်အောင်ကူညီပေးနေသူလဲဖော်ပြထားပါတယ်။သူဟာနိုင်ငံတကာဥပဒေဖွံ့ဖြိုးရေးအဖွဲ့အစည်း IDL မှာဥပဒေအကြံပေးတူဖြစ်ပြီးအခမဲ့ရှေ့နေလိုက်တာအပါအဝင်ပြည်သူအယောက် 900 ကျော်အတွက်တရားရေးပိုင်းမှာကိုယ်တိုင်အကူအညီပေးထားတယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာတဝန်းသူမတူတဲ့ရဲစွမ်းတက်တဲ့ရှေ့သူအာမန်ခိုင်မာသူငင်းချမ်းရေးတရားမျှတရေးလူခွင့်ရေးကျမဒန်းတို့ညီမမှုရှိစေရင်နဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုစိတ်တက်ခွန်အားနှင့်တန်ပြီးစတဲ့အခမ်းကဏ္ဍတွေမှာခေါင်းဆောင်ဖို့ရှိသူတွေကိုရွေးချယ်ပြီးချီးမြှင့်တဲ့ဆက်ရှိကြိမ်မြောက်နိုင်ငံတကာအမျိုးသမီးတက်တိရှင်စုချီးမြှင့်ပွဲအခမ်းအနားကိုမတ်လ4ရက်တနင်္လာနေ့မှာအင်ဘူရိုမှာကျင်းပမှာဖြစ်ပြီးသမ္မတဂရောဂျိလ်ဘိုင်ဒန်နဲ့နိုင်ငံကြီးဝန်ကြီးအန်ထိုနီဘလင်ကင်တို့ကစုချီးမြှင့်မှာဖြစ်ပါတယ်မြန်မာနိုင်ငံအပြင်အာဖဂန်နစ္စတန်ဘင်္ဂလားဒေ့ရှ်ဂျပန်မော်ရိုကိုနဲ့ယူဂန်ဒါနိုင်ငံတွေကအမျိုးသမီးတွေကိုလည်းစုချီးမြှင့်ခဲ့တာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးသတင်းတောက်တွေနဲ့အမျိုးသမီးတွေကိုမျက်လုံးပဲဖုံးစရာမလိုတဲ့ပဲပေါ်ခွင့်ပြုတဲ့တပ်မှဝန်ဆောင်ခြင်းမှုနဲ့မှသတင်းမီဒီယာတွေမှာပါဝင်ခွင့်ပြုမယ်လို့တာလီဘန်အာဏာပိုင်တွေကသတိပေးလိုက်ပါတယ်ဒီသတိပေးချက်ဟာအာဖဂန်ယဉ်ကျေးမှုကာကွယ်ဆိုင်ရာတာလီဘန်ဝန်ကြီးဌာနဒုတိယအကြီးအကဲမိုဟာမက်ခါလစ်ဟာနာဖီရဲ့ဂဘူးကသတင်းဆောက်တွေသတင်းတောက်တွေနဲ့အင်ကာနစ်တွစ်ဆုံပွဲမှာထုတ်ပြန်ခဲ့တာလို့သတင်းလွတ်လပ်ခွင့်အတွက်လုပ်နေတဲ့အာဖဂန်သတင်းသမားများအဖွဲ့ AFJC ကပြောပါတယ်ဒီဝန်ကြီးဌာနပြောခွင့်ရကအာဖဂန်အမျိုးသမီးတွေအနေနဲ့ဝတ်ဆောင်အမဲနဲ့မျက်စိနှလုံးကလွဲလို့မျက်နှာတစ်ခုလုံးနှီးပါဖုံးထားတဲ့ပဝါချုံနဲ့ပုံစံနဲ့ရှိတဲ့လို့အကြံပြုခဲ့တာလည်းဖြစ်ကြောင်းဖော်ပြထားပါတယ်ဒါပြင်လူတွေ့မင်းမြန်မှုတွေမှာလဲဖြေကြားတဲ့အမျိုးသမီးတွေကိုဒီပုံစံအတိုင်းရှိဖို့အကြံပေးခဲ့တယ်လို့လည်းပြောပါတယ်။တကယ်လို့သတင်းမီဒီယာတွေမှာအလုတ်လုံနေသူအမျိုးသမီးတွေဒီညွှန်ကြားချက်ကိုချိုးဖောက်ခဲ့ရင်သတင်းဌာနတွေမှာအလုတ်လုံခွင့်အယုတ်သိမ်းခံရမယ်လို့လည်းဟာနာဖီကတတိပေးခဲ့တာပါ။ဒီဝန်ကြီးဌာနတာဝန်ရှိသူအရာရှိတွေကတော့ဒီတားမြစ်ချက်အသေးစိတ်နဲ့ပတ်သက်ပြီးတစုံတရာထုတ်မပြောသေးပါဘူး။ဒါပေမဲ့သတင်းလွတ်လပ်ခွင့်စောင့်ကြည့်နေတဲ့အဖွဲ့အစည်းကတော့ဒါအမျိုးသမီးတွေသတင်းလုပ်ငန်းလုပ်ကင်ခွင့်တားမြစ်တဲ့အထိဖြစ်လာနိုင်တဲ့အတွက်အခုလိုစီကံထောက်ပြန်ချက်နဲ့ပတ်သက်ပြီးအာဖဂန်သတင်းမီဒီယာတွေအတွက်အထူးစိုးရိမ်နေလို့ပြောပါတယ်။ဂျပန်နိုင်ငံနဲ့ဆက်ဆံရေးပိုးပြီးကောင်းမွန်လာတာကမြောက်ကိုရီးယားရဲ့လက်ထက်ဆန်းသက်ချင်းချောက်မှုတွေကိုဒဏ်ပြန်ဖို့ရအတွက်အထောက်အကူပြုတယ်လို့တောင်ကိုရီးယားသမ္မတယွန်းချက်ယိုကဗိုလ်တပူးနေမှာပြောပါတယ်။မြောက်ကိုရီးယားနဲ့ပြန်လည်ပေါင်းစည်းနိုင်ဖို့လဲနိုင်ငံတကာအတိုင်းအဝိုင်းနဲ့ကူညီကြဖို့သူကပြောပါတယ်။ဂျပန်ရဲ့1945ခုနှစ်ကိုရီးယားတိုက်ပွဲမှုကိုဆန့်ကျင်တဲ့လွတ်လပ်ရေးတိုက်ပွဲဝင်လှုပ်ရှားမှုအထိမ်းအမှတ်မှန်ကွန်းမှာယွန်းချက်ယိုကလာမယ့်နှစ်ဆိုရင်ဂျပန်နဲ့တန်တမန်ဆက်ဆံရေးထူထောင်ခဲ့တာဟာအနှစ်60ပြည့်ပြီဖြစ်ပြီးဒါဟာနှစ်နိုင်ငံဆက်ဆံရေးပိုးပြီးတော့မြင့်မားတဲ့အဆင့်ကိုတိုးမြှင့်နိုင်မဲ့အခွင့်အလမ်းဖြစ်လာမယ်လို့ပြောနေကြောင်းလည်းပြောပါတယ်။အခုခါမှာတောင်ကိုရီးယားနဲ့ဂျပန်နှစ်နိုင်ငံဟာနာကျင်စရာအတိတ်ကိုကျော်လွှားပြီးကမ္ဘာသစ်ဆီကိုရှောင်လန်းနိုင်မှုအတွက်အတူတူကလှုပ်ဆောင်နေကြတယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချိမ့်ချောက်မှုတွေကိုဆန့်ကျင်နိုင်မှုအတွက်နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုကိုပိုးပြီးအားကောင်းလာနေတယ်လို့တောင်ကိုရီးယားသမ္မတကပြောကြားခဲ့တာပါ။ ညွန်ဆက်ရိုးရဲ့ရှေးရိုးဆွဲ conservative အစိုးရအဖွဲ့ကတရုတ်ဩဇာလွှမ်းမိုးမှုကြီးထွားလာချိန်တခါမြောက်ကိုရီးယားကလည်းဒုံးကျည်နဲ့နျူကလ িয়ার ဆန်းတက်မှုတွေအရှိန်မြှင့်လှုပ်ဆောင်လာနေချိန်မှာနှစ်ပေါင်းများစွာသမိုင်းမှာမကြေလည်ခဲ့တာတွေဖြစ်တဲ့ဂျပန်နဲ့ပိုးပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးကိုတိဆောက်လာနေတာလည်းဖြစ်ပါတယ်
စနေမနက်ကထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာပါဗျာ VOA အစီအစဉ်ကို bambi.voanews.com မှာလည်းအခုထုတ်လွှင့်နေတဲ့ပြိုင်တဲမှာပဲကြည့်ရှုနားဆင်နိုင်ပါတယ်အဲ့မှာသတင်းတွေစောင်းမားတွေတွစ်ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝေရောက်ကြည့်နိုင်ပါတယ်ဗျာမိမိရဲ့သဘောထားအမြင်တွေကိုလည်း VOA Bambi's Facebook နဲ့ YouTube ကထုတ်လွှင့်မှုတွေမှာလည်းဓာတ်ရိုက်မှတ်ချက်ပြုနိုင်ပါတယ်အခုကဆက်လို့သတင်းပေးပို့ချက်စောင်းမားနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်သွားပါမယ်ခင်ဗျာအမေရိကန်ရွေးကောက်ပွဲကြောင်းသတင်းပေးပို့ချက်နဲ့စတင်ပါမယ်။လူမမချင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲပေါ်ကြားရောက်လာမဲ့ဘလို့လုံခြုံရေးချင်းချောက်မှုကိုမဆိုကာကွယ်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။လွတ်လပ်တရားမျှတပွင့်လင်းမြင့်သားတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ဗာဂျီးနီးယားပြည်နယ်အလက်စန်ဒရီယာမြို့မှာရွေးကောက်ပွဲတာဝန်ရှိသူတွေကိုတနင်္ဂနွေနေ့ရက်ကို VOA သတင်းတောက် Verona Ecclesia ကကိုယ်တိုင်သွားရောက်သတင်းယူခဲ့တာကိုကိုရနိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
American Federal ဆိုရတာဝန်ရှိသူတွေ Finnair ဆိုရတာဝန်ရှိသူတွေနဲ့ဒေသနာအာဏာပိုင်တွေကြာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်လိုက်တာနဲ့ရွေးကောက်ပွဲကာကွယ်ပေးဖို့ကိစ္စတွေကိုပို့ပြီးတော့တင်းကျပ်ထားကြအောင်ဒါမဲ့ American သမ္မတရွေးကောက်ပွဲဟာတရားမျှတပြီးဘေးကင်းလုံခြုံမှုရှိမယ်လို့ American ဆိုရထိတန်းတာဝန်ရှိသူတွေကလွှတ်တော်ကိုပြီးခဲ့လကပြောကြားလိုက်ပါတယ
် From cyber threats from physical threats from operational risks and from foreign
cyber internet ချင်းချောက်မှုတွေရုပ်ပိုင်းဆိုင်ရာချင်းချောက်မှုတွေလုပ်ငန်းပိုင်းဆိုင်ရာအန္တရာယ်တွေနဲ့ပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေရှိနေပေမဲ့တိထားဖို့ကကျမတို့ရဲ့ရွေးကောက်ပွဲအခြေခံစနစ်တွေကမတူကွဲပြားပြီးဗဟုချုပ်ကိုင်မှုမရှိတာပါပြည်နယ်တွေနဲ့နိုင်ငံတော်ကတရားစီရင်အုပ်ချုပ်ပိုင်ခွင့်နည်းမြေ 8,800 ကနေစီမံခန့်ခွဲတာကြောင့်အဲ့ဒီလိုတစ်ခုနဲ့တစ်ခုမတူကွဲပြားမှုကအန္တရာယ်ဒဏ်ခံနိုင်ရည်ရှိပါတယ်
အမဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီယာမြို့မှာဆိုရင်မဲသားတွေကိုစကန်ဖတ်တဲ့စက်တွေကိုအင်တာနက်နဲ့ချိတ်မထားပါဘူး။ဒါကြောင့်မဲရီအတွက်တဲ့လုပ်ငန်းစဉ်ကိုအင်တာနက်ကနေဝင်ရောက်တိုက်ခိုက်လို့မရဘဲပို့ပြီးတော့လုံခြုံမှုရှိအောင်လုပ်ထားပါတယ်။
Additionally, we test the scanners prior to every election through a very intense.
အဲ့ဒါအပြင်ရွေးကောက်ပွဲတွေလုပ်တဲ့အခါတိုင်းအဲ့ဒီမတိုင်ခင်မှာစကန်နာတွေကိုကျမတို့စမ်းသပ်စစ်ဆေးကြည့်ပါတယ်။အဲ့ဒီစကန်နာတွေထဲမှာ program တွေတေချာထည့်ထားသလားဆိုတာအသေးစားစမ်းသပ်ထားပါတယ်။
ရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုရှိဖို့အတွက်အလက်ဇန်ဒရီယာမြို့မှာတော့ရွေးကောက်ပွဲတာဝန်ရှိသူ900ကိုဒါမဲ့ရွေးကောက်ပွဲအကျိုးပါတီတွင်ပဏာမရွေးကောက်ပွဲတွေနဲ့နိုဝင်ဘာလရွေးကောက်ပွဲအတွက်သင်တန်းတွေပေးနေပါတယ်။အဲ့လူတွေဟာရွေးကောက်ပွဲမှာမဲပေးဖို့အတွက်ဘာတွေလိုအပ်တယ်ဆိုတာအပါအဝင်မဲတွေကိုရေးတွက်မဲ့စကန်နာတွေဘယ်လိုသုံးရမယ်ဆိုတာနဲ့အဲ့ဒီမဲရုံရဲ့ရလဒ်တွေကိုဘယ်လိုအတည်ပြုလဲဆိုတာတွေကိုလေ့လာနေကြပါတယ်
။ How many people have checked in? How many...You know, ballots have gone through the machine.
And if you have a mail bill, you can see the mail address. 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 You can see
the mail address. You can see the mail address. You can see the mail address. You can see the mail address. You can see the mail address. You can see the mail address.မတ်ဒါယာနဲ့တခြားလူတွေဟာတစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေကိုရှော့ချနိုင်နေပေမဲ့နီလန်တွေကိုလည်းလေ့လာနေကြပါတယ
် Maybe once in a blue moon there will be someone who is belligerent or you know is having
တခြားတလီမှာတော့မဲပေးတဲ့သူတွေတဲမှာအတော်လေးကိုရှာရှာပါပါအဲ့ဒီနေ့မှာစိတ်အဆင်မပြေဖြစ်နေတဲ့သူတွေရန်လိုနေတဲ့သူတွေရှိတတ်ပါတယ်ဒါပေမဲ့များသောအားဖြင့်တော့အဆင်ပြေပါတယ်
ဒီဝီယာအဖြစ်တော့လာမဲ့သမားရွေးကောက်ပွဲဟာအစဉ်ပြေချောမွေ့မှာဖြစ်တယ်လို့အကဲကတူဖြစ်တဲ့ John Sorkin တက္ကသိုလ်ကအမှုဆောင်ညွှန်ကြားရေးမှူး Anton Deborah ကပြောပါတယ
် There are many many eyes on the on our election system and adversaries don't really like
ကျွန်တော်တို့ရဲ့ရွေးကောက်ပွဲစနစ်ကိုစောင့်ကြည့်နေတဲ့သူတွေအများကြီးရှိပြီးတော့မိတ်ဆွေမဟုတ်တဲ့ရန်ပတ်နိုင်ငံတွေကတော့မကြိုက်ကြပါဘူးသူတို့ကလူတွေသိစိတ်မဝင်စားတဲ့အလွယ်တကူပြစ်မှတ်ထားတိုက်ခိုက်လို့ရတဲ့အရာတွေကိုရှာကြပါတယ်အဲ့ဒီအချက်တွေကြောင့်ကျွန်တော်ကတော့2024ရွေးကောက်ပွဲမှာ လုံခြုံရေးနဲ့ပတ်သက်တဲ့ပြဿနာတွေသိရှိမယ်တော့မထင်ပါဘူ
း။
ဒါမဲ့လည်းမဲဆန္ဒရှင်တွေသတိထားတဲ့ချိန်ချောက်မှုတော့ရှိတယ်လို့ရွေးကောက်ပွဲအသိပညာပေးသူတွေကပြောပါတယ်
။ There is mis and disinformation being sowed about the voting systems and how
ကျမတို့ရဲ့ဒီမိုကရေစီလုပ်ငန်းစဉ်အပေါ်ယုံကြည်မှုတွေထိခိုက်အောင်ရွေးကောက်ပွဲစနစ်နဲ့ဘလို့လုံးကြရဲဆိုတာနဲ့ပတ်သက်ပြီးသတင်းမှားတွေသတင်းတူတွေဖန်တီးဖြန့်ချီနေတာတွေရှိပါတယ်။ကျမကတော့အဲ့ဒီဟာကပိုးပြီးတော့စိုးရိမ်စရာကောင်းတယ်လို့ထင်ပါတယ်။
အမေရိကန်မဲဆန္ဒရှင်ပြည်သူတွေစေနာဝန်ထမ်းတွေမဲရုံဝန်ထမ်းတွေနဲ့လေးလာစောင့်ကြည့်သူတွေအနေနဲ့နိုးနိုးကြားကြားနဲ့သတိဝိရိယရှိဖို့တကယ်လို့ရွေးကောက်ပွဲလုပ်ငန်းတွေဘလို့အလုပ်လုပ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့မေးစရာရှိတယ်ဆိုရင်အာဏာပိုင်တွေကိုဆက်သွယ်ဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါဗျာအခုတော့ထိုင်းနိုင်ငံသတင်းပေးပို့ချက်တစ်ပုဒ်နဲ့ဆက်ပါမယ်မြန်မာဘက်ကစိတ်ကြွစေဆယ်တန်းကျော်အယုဒ္ဓယာမှာဖမ်းမိတဲ့အကြောင်းထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်နဲ့ထိုင်းအလယ်ပိုင်းယုဒ္ဓယာမြို့နယ်ထဲမှာထိုင်းမြောက်ပိုင်းကတည်ဆောင်လာတဲ့စိတ်ကြွစီ18တန်းလောက်ဖမ်းဆီးခဲ့ရတဲ့တဲ့မှာဒီသတင်းကိုတော့ VOA သတင်းတောက်မအေးမှာထိုင်းနိုင်ငံနေသတင်းပေးပို့ထားပါတယ်ညာ
ထိုင်းနိုင်ငံမြောက်ပိုင်းကနေလာတဲ့စိတ်ကြွစီတွေကိုထိုင်းနိုင်ငံအလယ်ပိုင်းအယုဒ္ဓယာမြို့ထဲမှာဖမ်းမိခဲ့တာပါဖေဖော်ဝါရီလ29ရက်နေ့ည7နာရီဝန်းကျင်လောက်မှာထိုင်းမူရစေဝါနေနေရဲတပ်ဖွဲ့နဲ့အဝေးကြီးလမ်းမှာကင်းကြတဲ့ရဲတပ်ဖွဲ့ဟာအယုဒ္ဓယာခရိုင်ဗန်ပဟံမြို့နယ်ဟန်ဆန်အုပ်စုအပိုင်းမှာရှိတဲ့အာရှလမ်းမကြီးပေါ်မှာရင်အသွားလာတွေကိုစောင့်ကြက်စစ်ဆေးနေတော့မှာပဲမတင်ငါဘွယ်ရာ6ဘိန်းကားတစီးကိုစစ်ဆေးခဲ့ပါတယ်။ကားပေါ်မှာတော့ကောက်ရိုးစည်းတွေချမှာဖွက်ထားတဲ့စိတ်ကြွစည်းအိတ်အလုံး50ကိုဖမ်းမိခဲ့ပါတယ်။အိတ်တစ်လုံးစီမှာစိတ်ကြွစည်းပြား2သိန်းစီကိုထည့်ထားတာကြောင့်အိတ်အလုံးရင်50ထဲကနေစိတ်ကြွစည်းပြားစုစုပေါင်း10သန်းကိုဖမ်းဆီးရမိခဲ့ပါတယ်။အသက်40ကျော်ရွယ်ကားမောင်းသမားတဦးနဲ့အဖို့တူတို့ဟာထိုင်းနိုင်ငံနန်ခရိုင်မှာနေထိုင်တာဖြစ်ပြီးထိုင်းနိုင်ငံရဲ့တပ်ဖက်ချမ်းမြန်မာနိုင်ငံကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကငွေကြေးပေးပြီးတယ်ဆောင်ခိုင်းတာဖြစ်တယ်လို့လည်းထွက်ဆိုခဲ့ပါတယ်။ထိုင်းမြောက်ပိုင်းကနေထိုင်းနိုင်ငံအတွင်းပိုင်းနဲ့ဘန်ကောက်ကိုပို့ဆောင်မှုအတွက်တယ်ဆောင်ကဖြစ်ဘန်ငွေ23,000ဘတ်နဲ့သဘောတူခဲ့ပါတယ်။ထိုင်းပြည်ရေးဝန်ကြီးမစ္စတာအနုတင်ကျန်ဘီရကွန်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။
သူပြောသွားတာကတော့စိတ်ကြွစီပြားဆယ်တန်းတင်ဆောင်လာတဲ့ကုန်တင်ကားကိုဖမ်းမိဖို့အတွက်တက်ဆိုင်ရာရဲတပ်ဖွဲ့ဝင်တွေဟာကုန်တင်ကားသွားတဲ့လမ်းတစ်လျှောက်မှာနောက်ရောက်ခံပြီးလိုက်ခဲ့တာကြောင့်ဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။မူရီခိုင်းဝင်အားလုံးဖမ်းမိနိုင်ဖို့စိတ်ရှည်ရှည်နဲ့စောင့်ကြည့်ခဲ့တာတွေကိုလည်းလုပ်ခဲ့ပါတယ်။အဲ့ဒီအချိန်မှာမူရစ်စေဝါးတွေကိုလက်ခံရယူမဲ့မူရစ်ကုံတဲ့အဖွဲ့ဝင်တွေကရိတ်မိသွားကြပြီးစိတ်ကြွစည်းတွေကိုလက်မခံတော့ပဲရှောင်ပြေးသွားတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါပြီးခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့တုန်းကလည်းထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်မှာမြန်မာနယ်စပ်ဘက်ကနေလာတဲ့စိတ်ကြွစည်းပြားစုစုပေါင်း8တန်းကျော်ဖမ်းဆီးရမိခဲ့တယ်ဆိုပြီးမဲဆိုင်အာဏာပိုင်တွေကပြောပါတယ်စစ်ဆေးချက်အရတီးနံနေကြားထဲမှာရင်ညှိစင်းရောင်အိတ်ပေါင်း46အိတ်ကိုတိုးဝက်တယ်ဆောင်လာပြီးအထဲမှာစိတ်ကြွစည်းတွေကိုရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးမူရင်နေနေရဲတပ်ဖွဲ့ကသတင်းတော့တွေကိုပြောကြားခဲ့ပါတယ်ရှင်
။မအေးမှာသတင်းပေးပို့ခဲ့တာပါဗျာ။အခုတော့မြမအရေးနိုင်ငံတကာသုံးသက်ချက်တွေကိုစူးစီးတင်ပြတဲ့ကိုကြားဖို့ရှိပါတယ်။ကမ္ဘာမီဒီယာတွေမှာမြမနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသက်ရေးသားနေကြလဲဆိုတာကိုဥကြော်တန်းစွာကမူရင်အပေါ်မပြတ်ထုတ်နှုတ်ပြောပြထားပါတယ်ခင
်ဗျာ။ခုကပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့မြန်မာနိုင်ငံလက်ရှိပြဿနာရဲ့အခြေအနေအိန္ဒိယနိုင်ငံရဲ့ကလဒန်ဘက်ဆုံစီမံကိန်းရှေ့အလားအလာလာအိုနိုင်ငံဟာအာရှဥက္ကဋ္ဌအနေနဲ့မြန်မာအရေးကိုဘယ်အတိုင်းကြတိဆောင်ရွက်ပေးနိုင်မလဲဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်ပထမဦးဆုံးပြောပြချင်တဲ့အကြောင်းအရာကတော့ A decent future for Myanmar is within reach if the US acts now မြန်မာနိုင်ငံရဲ့ကုန်မွန်တဲ့အနာဂတ်ဟာလက်တကမ်းမှာရှိတယ်တကယ်လို့အမေရိကန်ကသာလှုပ်ရှားလိုက်မယ်ဆိုရင်လို့ဒီထားရဆောင်မဖြစ်ပါတယ်ဒီ Washington Post တင်းစားရမှာဆောင်မရှင် Keith Richardson တရားချပါခင်ပြီးခဲ့တဲ့လအနေငယ်အတွင်းစစ်ကောင်စီဘော်တော်နိုင်အင်အားစုတွေအစာစီရခဲ့တယ်ဆိုတာမငင်းတာဘူးဒါကြောင့်စစ်ကောင်စီဟာဆောက်ပြရမများဖြစ်ပြီးလူငယ်တွေကိုစစ်မှုမထမ်းမနေရလုပ်လာတယ်လူငယ်တွေကလည်းဖြစ်တဲ့နေနဲ့တင်းဆောင်ထွက်ခွာနေရတယ်စစ်ကောင်စီတပ်တွေဒီလိုဆွေးနွေးနေပေမဲ့လုံအောင်ပြတ်သွန်းတော့မယ်လို့ရည်ပြတ်မပြောနိုင်ဘူးသူတို့ဟာအခိုင်အမာစခန်းတွေစီကိုဆုတ်ခွာပြီးအချိန်ဆွဲမဲ့သဘောဖြစ်တယ်။
ပုံမှန်တိုက်ခိုက်နေရတဲ့သူတွေထက်ကအထူးသဖြင့် PDF အများစုမှာတနေ့ရန်တရားကြီးတွေစနစ်တကျလက်ကျင့်မှုဘဟုအမိန့်စူးစိမှုစတာတွေမရှိဘူးစစ်ကောင်စီရဲ့မကြသည်မရဆုံးနိုင်မှုတွေဟာတိုင်းဒေသတပ်ဖွဲ့တွေစီမှာဆုံးနိုင်ခဲ့တာသာဖြစ်တယ်လို့ဆိုရမှာဖြစ်တယ်ဒီပဒီပဟာကိုဆုံးသက်ပြီးဒီမိုကရေစီထွန်းလာတဲ့မြန်မာနိုင်ငံကိုမြင်တွေ့ရဖို့အကြာကြီးကြိုးပမ်းရလိမ့်ဦးမယ်ပြည်သူတွေဒုက္ခမျိုးစုံနဲ့ပုံမကြုံတွေ့ရလိမ့်ဦးမယ်အခုပဲအင်တာသမား6သန်းအိုအင်စွန်ထွေပြေးတိုင်းနိုင်ငံချီပြီးအင်းနီချင်းနိုင်ငံကိုခိုးလုံလူရဲသုံးပုံတပုံဟာအောက်ပန်းတွေလစ်ဟန်နေတယ်ဒီပြဿနာတွေအတွက်ကမ္ဘာကတုံ့ပြန်လှုပ်ဆောင်တာမရှိတော့ပဲဂါဇာယူကရိန်းကြားရဲ့အရေးခင်းတွေမှာပဲကမ္ဘာစံတပန်တွေကအဆုံခွန်ဆိုင်လှုပ်ဆောင်နေကြတယ်အရှေ့ကလည်းဘာမှမတတ်နိုင်တရုတ်ကနှစ်ဖက်ခွာပြီးကစားနေတယ်ဆိုတော့ဒီမြန်မာပြည်နာကောင်းမွန်စွာအဆုံးသတ်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကအများကြီးလက်ဆောင်တင်တယ်ဘိုင်ဒန်အစိုးရမှလူပန်ခွင့်နေရှိနေတယ်ကွန်ဂရက်စ်တို့ကဘာမတ်အက်ကို2022မှာအတည်ပြုထားပြီးသားစာရန်ဘူးအကူအညီဖက်ဒရယ်ဒီမိုကရေစီအထောက်ပံ့ EU နဲ့ PDF တို့ကိုလူသက်လက်နဲ့မဟုတ်တဲ့အထောက်ပံ့တွေပေးဖို့ဆိုတာပါတယ်ဒါပေမဲ့ငွေကြေးအထောက်ပံ့မပါတဲ့အတွက်အနှစ်သာရကျင်းမဲ့နေတယ်။အခုမြန်မာပြည်တွင်းစစ်ဟာအချိုးအခွေတစ်ခုကိုရောက်နေပြီ။အမေရိကန်အကူအညီအပြောင်းလဲဖြစ်စေနိုင်တယ်။ဘိုင်ဒန်ဆိုတာဒီနေ့ကအင်အားစုတွေအပါအဝင် NUG တို့နဲ့စကားပြောပြီး Federal စနစ်နဲ့ Democracy အတွက်အလုံးတူညီတဲ့အစီအစဉ်တစ်ခုချမှတ်စေဖို့ကူညီလှောင်တင်တယ်။တောင်းနိုင်ရေးအတွက်သူတို့လူအချက်တွေကိုအလေးထားနားထောင်စဉ်းစားပြီးပံ့ပိုးတင်တယ်။ဒါကိုယူကရိန်းနဲ့အစ္စရေးထပ်ပံ့ရေးကိစ္စမှာသဘောကွဲလွဲနေတဲ့ကွန်ဂရက်စ်တို့ကသဘောတူနိုင်ပါမလားဆိုတာတော့မေ့စရာရှိတယ်။အလုံးကမုန်တီစိတ်ပြက်နေတဲ့ဒီစစ်ကောင်စီတဖြည်းဖြည်းကျဆင်းသွားပြီးတဲ့နောက်မှာဘာဆက်လုပ်မလဲဆိုတာကိုတော့အခုကတည်းကစဉ်းစားထားမှာပဲ။မြန်မာဒီမိုကရေစီအနာဂတ်အခွင့်အလမ်းရှိနေပြီဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုကအခုကတည်းကစတင်လှုပ်ဆောင်ဖို့လိုအပ်တယ်လို့ The Washington Post ရဲ့ဆမာစင်ကရေးသားထားတာဖြစ်ပါတယ်ခင်ဗျာ။
Recently, the diplomat ka thuma jet ko chi jaw ma has the Indian flagship golden project in Myanmar hit the dead end Myanmar nai nga ma India ya athin ya simang ni phit dai golden simang ni ha lu suma nai ngaw bla so re thuma jet be phit par sam ma sin ga ro Rajiv Bhattacharya phit par
chin pi nai ya khan pi nai phyat pi phat lut de awe pi lat ma ji mi pi song kin di niya ma ma ja si kin ga so ya song tai pwe ri phit paw la ga de လုံးရက်သုံးနေစရနာသိင္ရဲကဒီအထင်ကြီးကော်ဒန်စီမံကိန်းစုံကန်တိုင်းသွားပြီလို့အိန္ဒိယအရာရှိကြီးတွေကတွက်ဆနေကြရတာဖြစ်တယ်။အခုဒီစီမံကိန်းပြန်ဆနိုင်မယ်အလားအလာမှုန်ဝါနေတယ်။ဒီကအစောပိုင်းမှာတော့အိန္ဒိယအစိုးရကသူတို့နိုင်ငံသားတွေရခိုင်ပြည်နယ်ကိုမသွားရဘူးညွန်ကြားခဲ့တယ်။ဒီကော်ဒန်ဘက်စုံစည်ပူဆောင်ရေးစီမံကိန်းဟာအိန္ဒိယရဲ့ Act East Policy လို့ခေါ်တဲ့အစိုးရထုတ်ဖော်ရေးမူဝါဒရဲ့အဓိကအစိပ်ပိုင်းဖြစ်ပြီးလုံးရဲစဒုံနှစ်စီမံကိန်းစတင်ခြင်းကဆလို့အချင်းရာချက်တွေနဲ့အချင်းချင်းလွဲကြရတာဖြစ်တယ်။ဒီစီမံကိန်းမှာအိန္ဒိယမီဇိုရမ်ပြည်နယ်နဲ့ပလဲဝလမ်းပိုင်းမပြီးဆုံးသေးဘူး။တိုက်ပွဲတွေကြောင့်ခရီးမတွင်ဖြစ်နေတယ်။ပလဲဝမှာစင်ပေါ်စီဆောက်လို့ရပါဝင်ကလဒန်မြေချောင်းခရီးနဲ့စစ်တွေစစ်ကန်းဆောက်လို့ရတော့ပြီးစီးသွားပြီဖြစ်တယ်။ဒီကြတဲ့2019မှာအိန္ဒိယနိုင်ငံကတချို့ပါဝင်တဲ့ဆောက်လို့ရဝန်ထမ်းတွေအေအေဖန်စီရင်ကိုခံရရပြီးအဲဒီကတူဦးဟာနှလုံးရောဟာနဲ့ဖေးဆုံးသွားခဲ့တယ်။အဲ့နောက်ဆက်လို့ရလုပ်ငန်းထဲမှာမြန်မာ company တချို့ကိုအိန္ဒိယအစိုးရက contract ပေးလာခဲ့တယ်။အဲ့တချိန်ထဲမှာပဲအေရဲ့အကူအညီမပါရင်ဒီစီမံကိန်းမပြီးနိုင်ဘူးလို့အိန္ဒိယအရာရှိတချို့ကသုံးသပ်လာကြတာရှိတယ်။2020နိုဝင်ဘာ24ရက်စာပြီးအေနဲ့မြန်မာစစ်တပ်အကြားအပြည့်ရဖို့အလွတ်သဘောတူညီခဲ့ကြတဲ့အတွက်စီမံကိန်းပြီးဆုံးသွားဖို့မျှော်လင့်ချက်တက်လာခဲ့ပေမဲ့2029ထူးစေးပြီးမှတော့အခြေအနေပြန်ဆုတ်သွားခဲ့တယ်။စစ်တိုက်ဆူဆူလို့မြန်မာစစ်တပ်ဟာချင်းနဲ့ရခိုင်ဘက်မှာနေမျိုးရေးဆွန့်ဆွန့်လာခဲ့တယ်။ဒီအချိန်မှာအိန္ဒိယအရာရှိဒီစီမံကိန်းရဲ့အနာဂတ်ကိုအကောက်မမြင်ကြတော့ဘူး။အေးပြောခွင့်ရခိုင်ဒုက္ခကတော့သူတို့က2021ကစပြီးဒီစီမံကိန်းတစ်ချောင်းလုံလုံရေးပေးထားတာဖြစ်တယ်။စီမံကိန်းကိုရဆိုင်တာက contractor ကရဆိုင်တာဖြစ်တယ်လို့ diplomat ဆရာဆောင်ကပြောခဲ့ကြောင်းလည်းကိုကဖော်ပြပါရယ်။ဒါပေမဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီလေရင်နဲ့ဘုံကျဲတာတွေတော်လိုင်းအခြေခံစခန်းတွေကိုတံပြန်တိုက်ခိုက်နေတဲ့ဒီအခြေအနေမှာ contractor တွေကဒီစီမံကိန်းကိုဆက်လုပ်ဖို့ဆန္ဒရှိရမလားတရံဇာတာပြောရဲရခိုင်ပြည်နယ်ဟာမြန်မာနိုင်ငံမှာမဟာပြူဟာအကြဆုံးနေရာတစ်ခုပါဝင်ဖြစ်တယ်တရုတ်နဲ့အိန္ဒိယတို့အတွက်လွန်စွာအရေးပါတယ်တရုတ်ကတော့စစ်တွေကလဒန်စီမံကိန်းနဲ့စိတ်မဝေးတဲ့ job you in a second was Salopo Pinsin Navy. Now said that the board in Jacho to be Pioga Kunsea and Nunama Chede, DNS Sigaha, CMEC local at the Yumma, Siba Zinya and Desire to have a lecture there. India, Yashi Yara, Yahan Binema, Pioga Bozi Yara Nira Chede, Gudan Simangi, Bombareve, Langi, Tula, Nangelo, Tony Jajam, Samasin, Asum that Howard, yeah.
I would not some job yard right down Yara. As ASEAN chair, will Lao play it safe on Myanmar? ASEAN Ukraine and Lao, Myanmar Nanga, you don't know kind to a name last right down the Chipari. Some was Sinaro, Algri, Mendelssohn, Chipari, the diplomat is that I Chipari.
The party Anane Uchuga Laos Nangaha, second Zivaka, yet he's only married to 2 hours in the Yare. The Uruja, Lupili, and let you are Yusan Yare. Time at Launanga, the King Asian Leja Ura Chisin Cup, yet the Jago Janji, the old Juswea Makana and Guru Thundas Ria Sujaware. Rule Asian yet bone the board in Jang Nayago, three things, Mimi and Lukam who grew up your tower. So I met a yin yet Kantanet, Pirin Death Narijam, Nema Yima, the King Ukarim, Lunangere, Trupa on Mimu, Lunang Bamlas, Raram Zijabu. A good email, Laura, you can Utah, Indonesia, Asad Jugere, some winds and Trigar, DJ Lansing, thank you, Sail Duham, Jadanire. The Hathu Okra Zedama, Yama, Yedra, Tudu, Tudu, does not as Utia, Matessi Jimu, Susu Bonnet, Dosan Dolu, a lecture and there. Tabin, Su Okra Lugamek is a Mazumare, we have Dijasiam Lobus, Red Bowl, Piazaji, Chetel, Susaku, Kuka Pabiavare. Now, Nanganya, when you met Jagging, Yama, Pigo, Zabiro. ဆက်ကောင်စီအကြီးကဲတာဝန်ရှိသူတွေအပြည့်အလက်မှတ်ထုတ်အဖွဲ့တွေမှာပုံတင်နိုင်ငံရေးပါတီနဲ့တွဲဆုံခဲ့ပေမဲ့ လူခွင့်ပြည်သားတွေကိုတော်လှန်ပြီးနိုင်ငံကအမြင်မှအသွင်ပြောင်းဖို့လှုံ့ဆော်နေခြင်းဖြစ်တဲ့အတွက်ဒီအာဆီယံဥက္ကဋ္ဌရာတို့ကိုအဆုံးချလွန်အောင်ရှိတယ်လို့လည်းတချို့ကဆိုကြပါတယ်။သူဥက္ကဋ္ဌဖြစ်လာခြင်းမှာပဲစစ်ကောင်စီအနေနဲ့လည်းနိုင်ငံရေးရာထူးမဟုတ်တဲ့ဝန်ထမ်းအကြီးအကဲတူအာဆီယံအစည်းအဝေးစီပြန်တက်စေခဲ့တယ်။ဆက်ရရာကောင်းတဲ့စီးရင်ရှုံးနိမ့်မှုတွေနဲ့ကြုံရတဲ့ နိုင်အောင်လုပ်ပေးနိုင်လိမ့်မယ်လို့သုံးသပ်လူလည်းကိုကဖော်ပြပါရယ်ဆိုတော့လောက်ဟာမြမအရင်မှာပြဿနာကိုလက်ရှိအခြေအနေတိုင်းပဲဆက်လက်ထားရှိပြီးနောင်လာမယ့်ဥက္ကဋ္ဌလက်ထက်ကိုပုံစံမပြတ်ခွဲပြောင်းသွားလိမ့်မယ်လို့ထင်ရကြောင်းဆောင်းပါးရှင်ကသုံးသပ်ထားပါရယ်ခင်ဗျာ
ကုဒ္ဒဝတ်တော်ကလည်းပဲဖြစ်ပါခင်ဗျာနောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကိုကျွန်တော်စောင့်မျှော်လိုက်ကြပါဦးရယ်အားလုံးကိုကျေးဇူးတင်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာအခုတော့ပတ်စင်ကဏ္ဍတွေလှည့်ကြပါပြီသုတဆုံးလင်းအမေရိကန်တခွေနဲ့သိပ္ပံနည်းပညာကဏ္ဍတွေမတင်ဆက်မိမှာမျိုးသမီးကဏ္ဍနဲ့စတင်ပါမယ်ဗျာအရွယ်ရောက်ပြီးတဲ့လူငယ်လူရွယ်တွေမဖြစ်မနေစစ်မှုထမ်းရမယ်ဥပဒေစတင်အသက်ဝင်ကြောင်းစစ်ကောင်စီက February လထဲမှာကြေညာခဲ့တယ်လို့တချို့နေရာဒေသတွေမှာလူငယ်တွေအတင်းအဓမ္မစစ်သားစုဆောင်းခံနေရတယ်ဆိုတဲ့သတင်းတွေကြောင့်မလုံခြုံမှုကိုပိုးခံစားလာပြီးနေ့စဉ်စိုးရိမ်ကြောက်ကြနေရတယ်လို့လူငယ်တွေနဲ့သူတို့ရဲ့မိခင်တွေကပြောပြကြပါတယ်စစ်တကအနာသိန်းတာကိုလက်မခံနိုင်တယ်လို့ဒီလိုစစ်တပ်ထဲမှာစစ်မှုထမ်းဖို့ဆိုတာမဖြစ်နိုင်ဘူးလို့လည်းလူငယ်အမျိုးသမီးတွေကပြောပါတယ်စစ်မှုထမ်းဥပဒေနဲ့ပတ်သက်လို့လူငယ်အမျိုးသမီးနဲ့မိခင်တို့ရဲ့အမြင်တွေကို ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometimes. Gotta stand up and fight sometimes.
ရေရောက်သူလူငယ်လူရယ်တွေမဖြစ်မနေစစ်မှုထမ်းရမယ့်ပြည်သူစစ်မှုထမ်းဥပဒေကိုလက်တွေ့အကောင့်ထဲဖော်မယ်လို့မြန်မာစစ်ကောင်စီကအာဏာသိမ်းပြီး3နှစ်အကြာဖေဖော်ဝါရီလ10ရက်နေ့မှာကြေညာလိုက်တာပါဒီဥပဒေကအာဏာသိမ်းမှုကိုဆန့်ကျင်ခဲ့ကြတဲ့လူငယ်တွေအတွက်တော့ပိုးပြီးမခံမရနိုင်စရာချင်းချောက်မှုတစ်ခုဖြစ်လာခဲ့တယ်လို့လူငယ်အတော်များများကအဗီဝေကိုပြောပါတယ်အာဏာသိမ်းချိန်မှာဒုတိယနဲ့တက္ကသိုလ်တက်နေတဲ့ကျောင်းသူမဆုမေစောကတော့အာဏာသိမ်းမှုနောက်ပိုင်းစီဒီအမ်လှုပ်ရှားမှုမှာပါဝင်ပြီးကျောင်းဆက်မတက်တော့ပဲတပိတ်မှောက်ခဲ့တယ်လို့အခုချိန်မှာလဲစီဒီအမ်ကျောင်းသူတယောက်အနေနဲ့စစ်ကောင်စီစစ်တပ်ထဲမှာတော့ဘလို့မှအမှုမထမ်းနိုင်ဘူးလို့ပြောပါတယ
်ကျမကိုစစ်မှုထမ်းမယ်လို့လာခေါ်လို့ရှိရင်ဘလို့နည်းနည်းပဲခေါ်ခေါ်မလိုက်နိုင်ပါဘူးကျမအလဲကျမစစ်မှုထမ်းမယ်ဆိုတာသိရတယ်အင်ဂျီလောက်ကပီဒီအက်ထဲဝင်ပို့ဆုံးပြထားပြီးသားပါစစ်ကောင်စီဘက်ကတက်ပြတ်နေပြီသားဆိုတော့သူတို့ကတယောက်ရဲနှစ်ယောက်ရဲနှစ်တလောက်ကိုခေါ်มาပဲကျမဗီဒူလီကစစ်မှုထမ်းမှုခေါ်ရင်မလိုက်ပဲနေချင်းအဖြစ်စစ်မှုထမ်းမနေရအောင်လို့တုံ့ပြန်တင်နေလို့ထင်ပါတယ်ရှိ
လက်တော်ချင်းမိုင်တက်ကတူမှာနှီးပညာဘာသာရဲနဲ့ဒုတိယနှစ်တက်နေတဲ့ကျောင်းသူမတ်မွန်းကတော့စစ်မှုထမ်းဥပဒေသတင်းကိုကြားကလေးကမောင်နှမတွေနဲ့မိသားစုတွေအတွက်စိတ်ပူပန်နေရပြီးသူကိုယ်တိုင်လည်းကြောင်းပြီလို့မြမပြီကိုပြန်တဲ့အခါစစ်မှုထမ်းရမယ့်အခြေအနေကြုံရမှာကိုမလိုလားဘူးလို့ပြောပါတယ်
။သတင်းကိုတိတိကျကျချင်ရတော့ဟိုကိုယ့်အတွက်ဆိုတာကဒီမိသားစုကိုပို့ပြီးစိတ်ပူရပါဘောနော်။ဆိုတော့မိသားစုထဲမှာရှိတဲ့ဒီအကူဝမ်းခွဲတွေအမဝမ်းခွဲနောက်ဆုံးဦးလေးတွေပါလို့ပို့ပြီးတော့စိတ်ပူရပါ။သူတို့အတွက်အရင်စိတ်ပူပြီးတော့မှဟိုငါလည်းထိုနည်း၎င်းမဲ့ပြန်လို့မရဘူးဆိုတာမျိုးပေါ့နောက်ဘက်ကျမခံကျင်စိတ်ပေါ့နော်ပို့ပြီးတော့မခံကျင်စိတ်လည်းဖြစ်တယ်ပေါ့ငါတို့တဖြည်းတွေးတိုးတဖြည်းဖြည်းဆန်းလာရေပေါ့အဲ့လိုပုံစံမျိုးခံစားရနောက်ဘက်ဒီသူတို့လုပ်တဲ့အပေါ်မှာလည်းဘလို့မှလက်ခံနိုင်ကြအကြောင်းမရှိဘူးလေနော်ဒါကိုတိုင်းနဲ့တက်တဲ့ဟိုအစိုးရလည်းမဟုတ်ဘူးကိုသဘောကျတဲ့အစိုးရလည်းမဟုတ်တဲ့အတွက်ဒီလိုမျိုးသူတို့ကသူတို့ထုတ်ချင်တဲ့ဥပဒေတွေထုတ်ပြီးသူတို့လုပ်ချင်တာလုပ်နေတဲ့အပေါ်မှာတော့လုံးဝကိုရာနှုန်းပြီးကန့်ကွက်တာပေါ့နော
်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုလက်မခံနိုင်တာကတော့ဒီလိုလူငယ်တွေနဲ့မဟုတ်ပါဘူးမိမတွေချားမှလည်းစစ်ကောင်စီကဒီဥပဒေကိုအသက်သွင်းပြီးတော့လူငယ်တွေကိုဖိအားပေးအသုံးချလာမှာကိုစိုးရိမ်နေကြပါတယ်ဒီဥပဒေကြောင့်အရွယ်ရောက်နေပြီဖြစ်တဲ့သားသမီးတွေအတွက်နေစဉ်ပူပန်နေရတယ်လို့မိခင်တူဖြစ်တဲ့မဲအီးလေးကအခုလိုပြောပါတယ
်အဲဒီတင်စထွက်တယ်လို့ကြားရရပေါ့နော်မိမအကုန်လုံးကတော့အဲစိတ်ကတော်တော်ကိုမအေးနိုင်ဖြစ်သွားတာပေါ့နော်ပုတ်သားသမီးတွေဘယ်လိုဖြစ်မလဲဆိုတာမသိဘူးဆိုတော့လေအဓိကပုံမှန်အတိုင်းစစ်ဥပဒေတဲကိုစစ်ဥပဒေပြထမ်းလို့စစ်မှုထမ်းရဲဆိုရင်ပုံမှန်စစ်တင်ငန်းတက်ဆိုရင်ဒါမျိုးဆိုတာမိသားတွေအတွက်ကစိတ်တော်ပြဿနာမရှိဘူးပေါ့ရှင်ဒါပေမဲ့အခုလိုအခြေအနေမျိုးကြီးမှာတော့ပုတ်သားသမီးကိုစစ်မှုထမ်းဆိုတာကြီးကတော့ဟိုစိတ်แท้မှာစိတ်မချနိုင်ဘူးပေါ့နော်စိတ်မအေးနိုင်ဘူးဖြစ်နေတာပေါ့အခုကတော့လေဟိုဥပဒေဆိုတာကသူတို့ကစားထဲကဥပဒေဖြစ်နေတော့ဘလို့ရှောင်ရမှာဘလို့ရှောင်ရမှန်းကိုမသိဘူးဖြစ်နေတာပေါ့နော်အိမ်ထဲမှာလည်းဘလို့မှတ်ဖတ်ထားလို့မရဘူးလာခေါ်လို့ရှိရင်ဒိုက်သွားမှာလေအဲ့တဘောမျိုးဖြစ်တော့မိဘတွေကပို့ပြီးတော့စိတ်မအေးရအောင်ဖြစ်တာပေါ့နော်
ဖေဖော်ဝါရီလ10ရက်နေ့မှာစတင်အသက်ဝင်ကြောင်းစစ်ကောင်စီကကြေညာလိုက်တဲ့စစ်မှုထမ်းဥပဒေမှာတော့အသက်18နှစ်ကနေ35နှစ်အရွယ်အမျိုးသားတွေအသက်18နှစ်ကနေ29နှစ်အရွယ်အမျိုးသမီးတွေအပြင်ဆရာဝန်အင်ဂျင်နီယာနဲ့စစ်မှုလက်မှုပညာတက်မြောက်ကျွမ်းကျင်သူတွေဆိုရင်တော့အသက်18နှစ်ကနေ45နှစ်အထိအမျိုးသားအသက်18နှစ်ကနေ35နှစ်အထိအမျိုးသမီးတွေမဖြစ်မနေစစ်မှုထမ်းကြရမှာပါတမက်အရွယ်ကိုရောက်တဲ့နိုင်ငံသားတိုင်းကို24လချက်မပူတဲ့ကာလအပိုင်းခြားအတွက်စစ်မှုထမ်းဖို့စင်ခေါ်နိုင်ပြီးကျွမ်းကျင်သူတွေဆိုရင်တော့36လချက်မပူတဲ့ကာလအပိုင်းခြားမှာစင်ခေါ်နိုင်တဲ့အကြောင်းနဲ့အရေးပေါ်အခြေအနေဖြစ်လာတဲ့အခါမှာတော့စစ်မှုထမ်းကာလကို9နှစ်အထိတိုးမြှင့်တက်မှတ်နိုင်တယ်လို့ဖော်ပြထားပါတယ်။ဒီလိုရွယ်ရောက်သူတွေမဖြစ်မနေစစ်မှုထမ်းရတဲ့ဥပဒေကိုကျင့်သုံးတဲ့တခြားနိုင်ငံတွေလည်းရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံနဲ့ကတော့အခြေအနေမတူဘူးလို့မမွန်းကပြောပါတယ်။ပြည်သူတွေကိုဖိနှိပ်တက်ဖြတ်နေတဲ့စစ်တပ်ကအာဏာသိမ်းထားပြီးတော့အတင်းကျပ်ဖိအားပေးလှုပ်ဆောင်တာကိုလူတွေကလက်မခံနိုင်ကြတာလို့မမွန်းကပြောပါတယ်
။သူတို့ကစစ်မှုထမ်းခေါ်ရဆိုတာတရားနိုင်ငံလူမျိုးကိုကောင်းကောင်းမွန်မွန်စစ်မှုထမ်းခေါ်ခြင်းမျိုးမဟုတ်ပဲနဲ့အကောင်လုံးပြောနေကြတဲ့အတိုင်းလူသားတိုင်းကပေါ့သူတို့ရဲ့စစ်သားတွေကိုကာကွယ်ဖို့အတွက်ဒီပြည်သူတွေရဲ့အသက်ကိုအသုံးချဖို့အတွက်လှုပ်တာမျိုးဆိုတော့
ဘလိုပဲပြောတယ်လက်ခံနိုင်ကြအကြောင်းမရှိဘူးပေါ့နော်နောက်ပြီးတော့ကြာပိုတီတင်ကျိုးရေကောက်တင်ရောက်ထားတဲ့အစိုးရလည်းမဟုတ်တာအကြောင်းဘယ်သူမှတော့သူတို့ရဲ့စစ်မှုထမ်းဥပဒေကိုဘယ်သူမှတော့လက်ခံမှာမဟုတ်ဘူးဟိုတခြားနိုင်ငံတွေမှာလည်းဒီလိုမျိုးစစ်မှုထမ်းရတာပဲဘာဖြစ်လို့အဲ့ဒါကိုအထွန်းတက်နေကြလဲဆိုလို့ရှိရင်သူများနိုင်ငံတွေမှာစစ်မှုထမ်းရတဲ့ဥပဒေကသူတို့လိုလိုချင်းချင်း ကိုမလက်ခံနိုင်ကြတောင်းရှိလူတွေကိုရိုင်းနှက်ပြီးတော့တွားသူခေါ်ဝါဖေးပြောက်လို့ပြောက်ဝါမလည်းမသိဆိုတာမျိုးတိုင်းပြည်လုံးအနေနဲ့တော့အရင်ဆိုရင်ဆိုရင်ဘူးကောင်းနေပေါ့နော်။ဒီကကိုနိုင်ငံကိုဒီကာကွယ်ပေးနေတဲ့စစ်တပ်ဆိုရင်တော့တမျိုးပေါ့နော်။ဒါပေမဲ့အခုကကိုနိုင်ငံကာကွယ်ပေးနေတဲ့စစ်တပ်မဟုတ်ဘဲနဲ့ကိုလူမျိုးကိုပြန်တက်ပြီးတော့
လူမျိုးကိုဖမ်းဆီးပြီးလုပ်တယ်ဆိုတာဘာပဲဖြစ်ဖြစ်ဒါလူဖွဲ့စည်းရပဲကြည့်မယ်ဆိုလို့ရှိရင်တော့ဒါရာဇဝတ်မှုတဘောမျိုးလေနော်လူတွေကိုတွားသူတို့ကြိုက်တယ်လို့မျိုးလုံတွားသူတို့ကြိုက်တယ်လို့မျိုးဖမ်းဆီးပြီးသူတို့ကြိုက်တဲ့ဥပဒေတွားသူတို့ထုတ်နေရဆိုတာဒါရာဇဝတ်မှုမရောက်နေဘူးပြည်သူတွေစကန့်ကွက်မှုတွေဘယ်လိုပဲရှိရှိစစ်ကောင်စီကတော့လက်မဲ့ဧပြီလတည်းမှာပြမဆုံးအချိ လူငယ်တွေအတရားမှခေါ်ဆောင်ခံရတာပေါ်ရာဆွဲခံရတာတွေရှိတယ်ဆိုတဲ့တိကျအတိမပြုတ်နိုင်တဲ့သတင်းတွေလည်းထွက်လာနေပါတယ်မဆုမေဇော်ရဲ့တငယ်ချင်းတယောက်ကတော့ပြီးခဲ့တဲ့ရက်ပိုင်းကပဲအပြင်မှာသွားလာနေရင်စစ်သားတွေကဟန်တာခေါ်ဆောင်တာခံခဲ့ရပြီးငွေပေးပြီးတော့မှပြန်လည်လွတ်လာခဲ့တယ်လို့မဆုမေဇော်ကပြောပြပါတယ
်ပြီးခဲ့တဲ့ဆယ်ရက်လောက်ကမှတငယ်ချင်းတယောက်အပြင်သွားရင်လည်းစစ်ကောင်စီတပ်သားတွေရဲ့စစ်သားခံရတယ်နောက်ဆုံးလေးမှာနိုင်ငံနဲ့တတ်တဲ့သူတို့ကိုရှယ်ထားလို့ဆိုပြီးစစ်သားမှတညာအိတ်ခိုင်းတယ်နောက်နေ့မနေ့ကျတော့မှမိဘတွေကိုဆက်တယ်ပြီးတော့ပတ်စံဘလောက်နဲ့လာပြီးပါဆိုပြီးတော့ပြောတာကြုံခဲ့ဝင်ရှိပေါ်တာဆိုရင်တရားရန်ကုန်မှာပုံစိုးနေလို့ချင်းနေ။နေဘကလူတွေကရန်ကုန်ကိုစစ်ပြီးရှောင်ရင်ဘလို့တော်တဲ့သူရှိတယ်။တကယ်လို့တိုးနဲ့ပြီးမှထိုက်တိုက်တွေ့ဆိုလို့ရှိရင်ပုံငယ်စစ်တဲမှပုံတင်နေစစ်တဲ။အဲ့ထင်မှာမှာစပိုင်းလို့မဟုတ်ဘူးဘကလူပါလို့ရှိရင်ဒီတစ်ခုမှတစ်ခုရအောင်ရှာတယ်။ရှာပြီးလို့ရှိရင်ဖမ်းတယ်ဖမ်းပြီးလို့ရှိရင်အိမ်ကြီးဖုံးဆက်တဲ့ပတ်စံဘလောက်နေလာပြီးပါဆိုပြီးပြောတယ်။အဲ့လိုမျိုးလေပတ်ဝန်းကျင်မှာခဏခဏကြည့်နေရပါတယ်။အနာစတင်လိုက်ပါပြီဆိုရင်မနိုင်ငံဘိနေရမလုံးဂျုံမှုရှိတော်လို့ခန့်စားရတာတော့အမှန်ပဲရှိ။
အခုလိုအခြေအနေတွေကြားလုံခြုံမှုဆိုတာကိုမခံစားရတာကတော့အာဏာသိမ်းပြီးချိန်ကတည်းကပါပဲလို့လည်းလူငယ်တွေကပြောပါရယ်အခုထက်ပြီးမဖြစ်မနေစစ်မှုထမ်းရမယ့်အခြေအနေဆိုက်လာတဲ့အခါမှာလူငယ်တွေအကျော်မများပြည်ပနိုင်ငံတွေကိုထွက်ခွာဖို့အတွက်ကြိုးစားလာကြပါရယ်မိမာတွေအတွက်လည်းသူတို့ရဲ့သားသမီးတွေကိုပြည်တွင်းမှာဆက်ထားဖို့ထက်ပြည်ပနိုင်ငံတစ်ခုကိုအမြန်ဆုံးပို့ဖို့အတွက်ပြင်ဆင်လာရတယ်လို့မအေးလေးကပြောပါရယ်အကုန
်လုံးတန်းတန်းနေပိတ်ပြီးတော့လေဟိုဟာလမ်းကြောက်ကုန်တာပေါ့နော်အခုထွက်သွားတဲ့ကလေးဆိုလည်းဟိုဘက်မှာဟိုနိုင်ငံရဲ့တဘောမျိုးဖြစ်တာပေါ့နော်အခုဆိုကျမတို့လည်းသားကိုလွှတ်မယ်လွှတ်ပေမဲ့ဒီဘက်မှာသူ့ကိုကျမတို့ဘယ်လောက်ထိ supporting လုပ်နိုင်လဲကျမတို့မသိဘူးပေါ့နော်ဒီကြားထဲမှာကျမတို့နိုင်ငံရဲ့အခြေအနေကတစ်ခုခုအဆက်တည်းပြတ်သွားခဲ့ရင်ဆိုတဲ့အတွေ့အကြုံကကျမတို့တော်တော်ဖြစ်ပြီ
းစစ်မှုထမ်းဥပဒေကြောင့်လူငယ်တွေနဲ့မိသားစုတွေကြောင့်အခုလိုဖြစ်စည်းမှုတွေတိုးလာတဲ့အပေါ်စစ်ကောင်စီကတော့အစိုးရမလွန်ကြဘုံနဲ့ဒီဥပဒေနဲ့ပတ်သက်ပြီးတော့အချိန်မဆိုးရိမ်မှုတွေဖြစ်အောင်သတင်းမီဒီယာတချို့ကသွေးထိုးလှုံ့ဆော်နေတာလို့လည်းတုံ့ပြန်ထားပါတယ်ဘလူးဝဲဖြစ်ဖြစ်လူငယ်တွေကတော့စစ်ကောင်စီရဲ့လုပ်ရက်ကိုအစကတည်းကမယုံကြည်တာကြောင့်အခုစစ်မှုထမ်းရမယ့်အရေးကိုလည်းရတဲ့နည်းနဲ့ရှောင်ရှားသွားမယ်လို့မမွန်းကပြောပါတယ်
။နောက်ဆုံးကိုယ်ပုံပြရင်ဒါဟိုအတိတငယ်ချင်းတွေရောဒီဆွေမျိုးတွေရကူပြီးဆိုလို့ရှိရင်ငါစစ်မှုထမ်းခြင်းထံငါတို့ PDF ဖဲပဲဝင်လိုက်တော့မှာပေါ့ဒီလိုမျိုးစစ်မှုထမ်းရမယ့်တူတူဒီလိုမျိုးအပြင်းမှန်းခံရမယ့်တူတူတို့တွေတော့ဝင် PDF ဖဲဖို့ဝင်မယ်တော်တဲ့ပဲဝင်မယ်တခြားဖွဲ့စည်းနေပူပေါင်းမယ်ထိုးနည်း၎င်းပဲအဲ့လိုမျိုးမဖြစ်မနေအဲ့လိုမျိုးဖြစ်လာခဲ့ဆိုရင်တမီးကိုယ်တိုင်လည်းအဲ့လိုမျိုးပဲပေါ့နော်တို့နဲ့တော့လုံးဝတို့ရဲ့စစ်မှုထမ်းခြင်းတော့ရစစ်မှုထမ်းခြင်းဥပဒေတော့ရှောင်နိုင်တမျှရအောင်ရှောင်မယ်မဖြစ်မနေဆိုရင်တော့မှတခြားအဖွဲ့စည်းတွေကတခြားဖွဲ့စည်းတွေမှာပဲစစ်မှုထမ်းမယ်တခြားဖွဲ့စည်းတွေမှာပဲဒီလိုမျိုးတိုက်ခိုက်ဖို့အတွက်ပါဝင်မယ်ပေါ့ PDF ပဲဖြစ်ဖြစ်တခြားအဖွဲ့စည်းတွေပေါ့နော်သူတို့နဲ့တော့လုံးဝဒေတာဘောက်ကတော့သူတို့ရဲ့ဒီစစ်မှုထမ်းခြင်းဥပဒေကိုတော့လုံးဝလက်မခံဘူ
းလက်ထုံးမှာတော့မမိုးလိုလူငယ်တွေအများကြီးရှိနေတာပါ ဆီယနာတိမ်မှုကြောင့်သူတို့ရဲ့ဘဝအိမ်မက်တွေပြုတ်ပြခဲ့ရပြီးအခုချက်ပြီးတော့မဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကြောင့်ပိုးပြီးတော့လမ်းပြောင်းတယ်လို့ခံစားလာရတယ်လို့ကျွန်မဆက်သွယ်ပြောပြခဲ့တဲ့လူငယ်တော်များများကပြောဆိုကြတာကိုတင်ပြရှင်းနေပေဒီသတင်းပန်အမျိုးသမီးကဏ္ဍကိုဂျင်နာပဲရနာခွဲပြပါရှင်ကျွန်မခေတီချွေပါရှင်
ကိုယ်တော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ရောက်မာနေဘွားမတန်ဆွမ်းမျက်စိချန်ပီယံတယောက်အကြောင်းတင်ပြပေးပါမယ်ဗျာ။ငယ်ရွယ်စဉ်ကတည်းကမျက်စိတော်ကိုဝါသနာပါတဲ့ကိုနိုင်လက်ဝင်းခေါ် Fred Wynn ဟာအမေရိကန်ပြည်ထောင်စုကမြင်းအလှစီးပြိုင်ပွဲတွေမှာစုထစ်စ်အများပြားရရှိခဲ့ပါတယ်။ခုခါမျက်စိနီးနဲ့ပတ်သက်တဲ့ဟော်ပြောပွဲတွေပြိုင်ပွဲတွေမှာပါဒိုင်ဖြစ်နဲ့ဆောင်ရွက်နေတဲ့ကိုနိုင်လက်ဝင်းဟာငယ်စဉ်ကတည်းကမတန်ဆွမ်းတူပါ။အမေရိကန်ပြည်ထောင်စုတို့မှာဥပဒေဘာသာရပ်လိလာခဲ့ပြီးရှစ်နှစ်တူလည်းဖြစ်တဲ့ကိုနိုင်လဝင်းဟာအခက်အခဲတွေအများကြီးကိုဘလို့ကြော်ဖြတ်ခဲ့ပြီးအောင်မြင်တဲ့မျက်စိချန်ပီယံတူဖြစ်လာလဲဆိုတာကိုကိုအောင်ကညူးချက်စီပြည်နယ်ကိုတောက်ရောက်ရှိကူတင်ပြထားပါတယ်ခင်ဗျာ
ကျွန်တော်ဒီရောက်တာ1999ပေါ့ကျွန်တော်အသက်23နှစ်မှာရောက်တယ်ကျွန်တော်အဖေကကျွန်တော်နိုင်ငံခြားမှာပညာသင်ဖို့ဆိုပြီးတော့ဟို F1 student visa နဲ့ကျွန်တော်ဒီကိုရောက်လာတယ်။ကျွန်တော်ကမြန်မာပြည်မှာတကုံတက္ကသိုလ်မှာတတိယနှစ်တည်းတက်ခဲ့တယ်။ဥပဒေပညာကိုတက်ခဲ့တယ်။ဥပဒေကိုငငယ်လေးရဝါနာပါတယ်။ဘာဖြစ်လို့လဲတော့မသိ။ရှင်းနေဖြစ်ဖို့အတွက်ကပထမ undergrad ပေါ့ any degree 4နှစ်ကျွန်တော်တက်ရတယ် political science တက်ရတယ်။ပြီးတော့ resume တွေကောင်းပါတယ်။အားကစား resume တို့ဟိုလူမှုရေး resume တို့ community resume service တွေဘာတွေလုပ်ခဲ့လဲ။အဲ့ဒါတွေအကုန်လုံးစုံအောင်ဟိုစုရတယ်ပေါ့နော်။စုပြီးတော့ law school ကရှောက်တယ်။ဆိုတဲ့အခါကျ now law school ကြတော့ကျွန်တော်က law school ခေါ်ပဲသူကဥပဒေသိပ်ပန်းပါတယ်ဘုရားကြတော့သူကကြတော့၃နှစ်ပေါ့၃နှစ်၃နှစ်ဆိုတာကတော်တော်ကြိုးစားပြီးမြန်မြန်သွားတဲ့လူတွေ၃နှစ်နဲ့ပဲပြီးတယ်။တောင်းတောင်းလူရဲ့၄နှစ်တချို့ချို့၅နှစ်ထိကြာတယ်။မလိုက်နိုင်ဘူး။အရန်ခွဲတယ်။ကျွန်တော်ကတော့၃နှစ်နဲ့ကြာတယ်။ဘာလို့ဆိုတော့ကျွန်တော်ကမိဘတွေလည်းလှုပ်ကြွေးရမယ်၊ရောက်တာလည်းရှိတယ်၊အလုပ်လုပ်ရမယ်၊ကြောင်းတက်တယ်ဆိုတော့အမြန်ဆုံးပြီးကျင်တယ်ဆိုပြီးတော့ကျွန်တော်၃နှစ်ကိုအပြတ်ချလိုက်တာပေါ့။
I like it because they're animals, and you can ride on them and you can teach them how to do stuff and they can do tricks and then you can perform and get places. My sister likes horses. She's scared to even sit on the horse and my brother, he knows how to ride. He just doesn't ride that much.
အမေရိကပြန်ရောက်တော့ဘဝတက်ကဆာဆာတဲ့အခါကျတော့ကျွန်တော်ကပညာသင်နေတာနဲ့မိဘကိုလှုပ်ကြွရတာနဲ့အမေရတဲ့နေမကောင်းတော့ပတ်စံပူရတာနဲ့ကျွန်တော်မှပတ်စံတပြားမှလည်းမရှိဘူးရှာတခါကျွန်တော်ရက်ပေါင်းများစွာကျွန်တော်ထမင်းတစ်နပ်ပဲစားခဲ့တာလေအများကြီးရှိတယ်အဲ့ဒီခါကျတော့ကျွန်တော်ကမြင်းကိုမစီးနိုင်ဘူးဗျအနာလည်းမကတ်နိုင်ဘူးဘာလို့လဲဆိုတော့အရန်စည်းကြည့်တဲ့ဒီနိုင်ငံမှာเนาะအရန်တထင်းတွေပဲလုပ်တဲ့အလုပ်ပေါ့နော်ဒီကုန်ကြစေအရန်များအဲ့ဒီခါကျတော့ကျွန်တော်ကဒီရှင်းနေဖြစ်တော့မှငါစူးစမ်းမယ်ရှင်းနေဖြစ်သွားရင်ငါဝင်ဝင်ကောင်းကောင်းရရင်ငါမြင်းကိုပြန်စီးမယ်ဆိုတော့ကျွန်တော်ရှင်းနေဖြစ်ပြီးနှစ်နှစ်ပေါ့ပထမတစ်နှစ်မှာကျွန်တော်ရှင်းနေရဲ့အာဒီကျွန်တော် loss ကျွန်တော်ပညာရဲ့အကျွေးကဒေါ်လာ3သိန်းပေါ့အကျွေးတက်တယ
် Welcome to Marlboro ပေါ့
ရိုက်ခ
ပထမတစ်နှစ်အတွင်းမှာကျွန်တော်8ဒေါ်လာ3သိန်းကိုတစ်ခါလေးဆိုင်တယ်တစ်ခါလေးကျွန်တော် base အကျွေးကိုချက်ချင်းဆက်လိုက်တယ်ကျွန်တော်ဘာလို့ဆိုတော့ကျွန်တော်အကျွေးမရှိအကျွေးရှိတဲ့လူသားမျိုးတွေမှာကျွန်တော်မပါခြင်းဘူးဆိုတော့ကျွန်တော်အကျွေး3သိန်းကိုကျွန်တော်ဆက်လိုက်တယ်ဒုတိယနှစ်ကျတော့ကျွန်တော်ပတ်စံစဆူတယ်စဆူတဲ့အချိန်မှာကျွန်တော်စုပြီးတော့ကျွန်တော်မြင်းပြန်စီးမယ်ဆိုပြီးကျွန်တော်အဲ့မှာမြင်းမှာသွားပြီးတော့ပြန် join လုပ်တယ်ပေါ့မြင်းကလပ်မှာ
လက်ဆောင်ပေးတာ Spain သွားတော့ကတူ Spanish ရဲ့မြင်းရိုးရာမှာသူကအလှဆင်တဲ့ဥစ္စာပဲလားအဲ့ဒါနောက်ခြေတော့တစ်ခုပေါ့ဒီနိုင်ငံမှာတော့ကျွန်တော်ခြေတော့ဒီအများကြီးလောက်ထားတယ်မြန်မာပြည်မှာဆိုရင်မြန်မာပြည်ကမတမဆွမ်းနေတော်တော်တနာဖို့ခေါင်းတယ်ဒီဟာဆိုရင်ဒါပြေးတဲ့ဟာပေါ့မြင်းငွေမှာပြေးတာလွှားတာမြေကြီးထဲမှာတောင်တက်တာတောင်ပေါ်တက်တာတော်တော်ခေါင်းတယ်ဒီကော flex အဲ့ရကိုကျွန်တော်တုံးတယ်ဒီဟာကျတော့ကျွန်တော်ရိုးရိုးလမ်းလျှောက်တဲ့နေရာမှာယုံနေပါသေးတယ်နေရာမှာကျွန်တော်တုံးတယ်ဒါမြင်းငွေမှာကျွန်တော်တုံးတယ်
ငငယ်လေးကညင်းလေးတွေရန်ကုန်မှာကျွန်တော်နေတဲ့ကဖြတ်လာလို့ရှိရင်အဲ့ညင်းခွာတဲ့လေးတွေကြာအကျန်းကျွန်တော်ရင်ခုန်နေငငယ်လေးကကျွန်တော်ဆင်းဆင်းပြေးမယ်ကျွန်တော်တစ်ပတ်မတောင်းလှုပ်နဲ့ကျွန်တော်ပြေးမယ်ပြေးပြီးအဲ့လမ်းပြအမြင်လေးတွေစီးနေနေ့တိုင်းစီးတဲ့ခါကျတော့ကျွန်တော်အဲ့မှာအလိုလိုတော့ကျွမ်းကျင်သွားတာပေါ့ကျွန်တော်စိတ်ထဲသူခန္ဓာကိုယ်ထဲမှာလည်းပါရမီပါတယ်ပဲပြောရမလားမသိကျွမ်းကျင်ပြီးတော့ကျွန်တော်16ဟို10တန်းအောင်တဲ့ခါကျတော့ကျွန်တော်အဖေကကျွန်တော်မေးတယ်ဘာလို့ကျင်လဲရှိတဲ့ခါကျတော့ကျွန်တော်မေးတော့ကျွန်တော်ကမြင်းဝယ်ပေးလို့ပြောတာပေါ့ပြောတဲ့ခါကျတော့ကျွန်တော်ဖေက shock ဖြစ်သွားတယ်ကျွန်တော်တပတ်မတန်တော့သူကခက်ရှင်းမသိမလုပ်ပေးခြင်းဘူးစိတ်ပူတာပေါ့ဗျာမိဘဆိုတော့အဲ့နဲ့ကျွန်တော် riding ရန်ကုန်မြင်းစည်းအတဲမှာကျွန်တော် member ဝင်ပေးမယ်ဆိုပြီးရန်ကုန်မြင်းစည်းတဲမှာကျွန်တော် member ဝင်ပေးလိုက်ကျွန်တော်ရန်ကုန်မြင်းစည်းကြီးရောက်သွားတဲ့ခါကျတော့ကျွန်တော်အဲ့မှာနီးပြဆရာပေါ့နော်နီးစနစ်မူပေါ့ဆရာဦးငင်းကျော်ကကျွန်တော်တေချာပြန်ပြီးတော့ movement တင်လမ်းပေးတယ်ဘာလို့လဲဆိုတော့ကျွန်တော်ကခက်ရှင်းပြောရင်လမ်းပေးမှာအကျန်းစီးလာတယ်လို့ဆိုတော့မြင်းကိုပြုံးတိုင်းစီးနိုင်တယ်ဒါပေမဲ့ဟိုမှာကျတော့နီးနဲ့စနစ်နဲ့ English ပုံစံနဲ့ထိုင်တာကရခဏစမချာချာစီးဖို့ကျတော့မတူဘူးလေစနစ်တွေကမတူတဲ့ခါကျတော့ကျွန်တော်ဆရာဦးငင်းကျော်တင်ပေးတယ်
ကျွန်တော်ဘယ်တော့မှမြင်းကိုခုံနဲ့မတက်ဘူးကျွန်တော်ခတ်တဲ့လို့ပဲလုပ်တယ်လွယ်တဲ့လို့မလုပ်ဘူးပေါ်ကမှလွယ်တဲ့လို့လုပ်လိုက်ရင်ငပြင်းဖြစ်လာဆိုတော့ကိုကကိုကိုဘဝကိုခအောင်လုပ်တာဆိုတော့ဘယ်လိုအခြေအနေမျိုးပဲဂျုံကဂျုံပါမိမိဘဝက challenge ကို ready ဖြစ်တာပါဗျာ
ဆရာပြောတဲ့စကားတစ်ခုရှိတယ်မင်းကငါတို့ကမင်းမြင်းနဲ့လူနဲ့အရန်တဟဇာတာဖြစ်တယ်ပေါ့အဲ့ဒီပညာတစ်ခုကသင်ပြလို့သင်လို့မရဘူးလူပြောကိုဒါပေမဲ့ငါတို့မင်းကိုစနစ်တော့သင်ပေးမယ်ဘယ်လိုထိုင်ရတယ်ဘယ်လိုကြိုးကန်ရတယ်စနစ်သင်ပေးမယ်ဒါပေမဲ့မြင်းနဲ့လူနဲ့တဟဇာတာပို့ဖြစ်တာမိမိရဲ့စိတ်ထဲမှာပါမရတာမိမိရဲ့ originally ကျွမ်းကျင်မှာရတယ်ပေါ့ဒါမင်းမှရှိတယ်ပေါ့အဲ့တော့ဒါပေမဲ့ဒါမင်းအနေနဲ့ပိုပြီးလှအောင်ကြိုးစားပေါ့မြင်းရဲ့မြင်းစီးတဲ့ခါမှာ smart ချာချာဖြစ်အောင်လုပ်ပေါ့ကျွန်တော်တို့ရန်ကုန်မြင်းစီးတင်ကိုရန်ကုန်တိုင်းရန်ကုန်တိုင်းအတင်းကကျွန်တော်လက်ရွေးစင်နေနဲ့ရွေးချယ်လိုက်တယ်။ဘာလို့ကျွန်တော်နိုင်တာတွေအများကြီးရွေးဆိုရန်ကုန်တိုင်းအဲ့တုန်းကပြည်နယ်နဲ့တိုင်းပေါင်းစုံမှာရန်ကုန်တိုင်းကအရွေးခံရတယ်ဆိုရန်ကုန်ရှိရပါဆိုငွေကြီးလည်းအများကြီးပေးတယ်ထောက်ပံ့ကြီးလည်းအများကြီးပေးတယ်နောက်ပြီးသူတို့ကအတော်ဆုံးတွေပဲရွေးတယ်ဘာလို့ဆိုရန်ကုန်တိုင်းဆိုတော့လေ
ဆိုကျွန်တော်ခြေနင်းခွင့်မတုံးတော့ဘူးမတုံးတော့ပဲနဲ့ကျွန်တော်ကတရားဝဲနည်းနည်းဆွတ်ထားတဲ့ဘောလေးပဲဟိုတကယ်ပြုတ်ကျမယ်ဆိုတော့ကျွန်တော်ပြုတ်ကျသွားနိုင်တယ်ဒါပေမဲ့နည်းနည်းလေးကိုယ်နည်းနည်းလေးထိမ့်မိတာတဘောတကယ်ဖြစ်လာပြီဆိုတော့ slide ဖြစ်ပြီးတော့ပြောင်းကြတယ်ခြေနင်းခွင့်လိုမျိုးအားကိုးလို့တော့မရဘူးဒါကျွန်တော်တက်ကြည့်ရအောင်ကြတော့ကျွန်တော်လည်းဖြည့်ရတာဘယ်လိုရှိရလဲကျွန်တော်များများအားကစားသမားတွေကသူတို့ကမင်းကိုပဲ training လုပ်တယ်လူကမလုပ်လူကဝါချဲပြအမမကိုခန္ဓာကိုယ်ရဲ့ကိုခန္ဓာကိုယ်ကိုထိမ့်သိမ့်နိုင်မှုကမြင်းပေါ်မှာအရန် effect ဖြစ်တယ်ပေါ့နော်ကိုယ်ရဲ့ကိုက light ဖြစ်ရင်မြင်းက light ဖြစ်တယ်ကိုက balance ဖြစ်ရင်မြင်းက balance ဖြစ်အဲ့တော့ကျွန်တော်ကကိုလည်းအမြဲတမ်းဟိုကိုယ့်ရဲ့ balance ကိုမြင်းရှိကိုမပို့ကို balance ကိုကိုယ်ဆဲတယ်ကိုခန္ဓာကိုယ်ကိုယ်ကတဲတယ်အဲ့တော့ကျွန်တော်အမြဲတမ်းအားကစားလုပ်တယ်ပေါ့ဗျာလေ့ကျင့်တယ်ဆိုကျွန်တော်မြင်းပေါ်မှာမတက်ရက်တာတို့ပါတို့ကို balance တွေပါရေလုံနိုင်ကို balance လုံနိုင်ရမယ်အနေထားမှာရှိရမယ်လေဟုတ်တယ်မလားဆိုတော့သားလည်းမြို့သမီးကလည်းကျွန်တော်ပါပဲလှုပ်လက်ခံတဲ့ဟာမျိုးဖြစ်ရမယ်။မြင်းမမအတက်ဆင်းရစားကိုကမြင်းကမလှုပ်သွားရဘူးကိုလှုပ်မယ်ဆိုရင်ပြန်တက်နိုင်တဲ့အနေထားဖြစ်ရမယ်အဲ့လိုတော်တော်အားသာသမားတွေကမြင်းကိုပဲ training လုပ်တယ်လူမလှုပ်ဘူးကျွန်တော်ကလူကိုလည်းလှုပ်တယ်
ကိုအောင်တင်ဆက်ခဲ့တာပါဗျာကိုနိုင်လက်ဝင်းအနေနဲ့နိုင်ငံတကာမျိုးစိပြိုင်ပွဲတွေမှာဘလို့အခမ်းကဏ္ဍတွေမှာပါဝင်ရှင်ပြိုင်ခဲ့လဲမိသားစုနဲ့လုပ်ငန်းခွင်ကြအချိန်တွေဘလို့မျှဝေသုံးဆဲလဲအမေရိကန်အိမ်မက်တွေအကောင့်ထဲဖော်နိုင်မှုဘလို့ကြိုးစားခဲ့ဆိုတာကိုတော့ရှေ့ပတ်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာစောင့်မျှော်ကြည့်ရှုနေပါတယ်ဗျာအခုတော့သိပ္ပံနဲ့နှိပညာကဏ္ဍလှည့်ကြပါပြီ IT နှိပညာထုတ်တက်လာတဲ့မြတ်အရေးပါလာတဲ့ဘက်ထရီသတ္ထုလို့ခေါ်ကြတဲ့လီသီယမ်ကိုဘလို့တွေ့နိုင်လဲဆိုတာနဲ့မြန်မာနိုင်ငံမှာလီသီယမ်သတ္ထုတိုက်ရှိမှရှိဩစတြေးလျနိုင်ငံကဘူမိဗေဒနဲ့ဓာတ်သတ္ထုရှာဖွေတူပေါ်ရေးချန်ပေးဒေါက်တာအောင်ဘွားကိုဒေါက်ကင်မန့်ကမင်းမြတ်တင်ပြထားပါတယ်ညာ
ကဘာမောင်မဆိုလို့ရှိရင်လီသီယမ်ကိုလူတွေကအထူးစိတ်ဝင်စားနေကြပါတယ်ဆရာ IT နည်းပညာတိုးတက်လာတာနဲ့အမှားပေါ့နော်လီသီယမ်ကိုလူတွေကအရန်လိုလာကြပါတယ်ဗမာပြည်မှာကကြတော့တခြား
တတုတယံဇာတတွေအများကြီးတွေ့ပါတယ်ဆရာဒါပေမဲ့လို့လစ်သီယမ်ကိုတူးတာမတွေ့သေးပါဘူးဆရာဆိုတော့မြန်မာနိုင်ငံမှာလစ်သီယမ်တတုရှိပါသလားဆရာ
မြန်မာပြည်မှာလစ်သီယမ်တတုရှိပါတယ်ကျွန်တော်တို့ဒီအမျိုးအစား၃မျိုးတည်းတစ်မျိုးဖြစ်တဲ့ပက်မာတိုက်လစ်သီယမ်ဒီပိုဇစ်မြန်မာပြည်မှာရှိပါတယ်တွေ့ထားတာဒီပိုဇစ်တော့မဟုတ်ပေါ့လစ်သီယမ်မင်းရယ်တွေတွေ့ထားပါတယ်ပက်မာတိုက်နဲ့တွဲပြီးတော့တနင်္လာရီဂရနိုက်တွေနဲ့တွဲပြီးတော့တွေ့ထားပါတယ
်မြန်မာနိုင်ငံမှာလည်းကြောက်အမျိုးအစားတွေစုံပါတယ်ဆရာဘယ်လိုမျိုးကြောက်အမျိုးအစားတွေနဲ့လစ်သီယမ်တွဲပြီးတော့တွေ့နိုင်ပါလဲဆရာ
ကမ္ဘာပေါ်မှာလစ်သီယမ်ဒီပိုဇစ်၃မျိုးရှိပါတယ်တစ်မျိုးကတော့ဘာလဲဆိုရင် brine ဒီပိုဇစ်လို့ခေါ်တဲ့စားငံ့ရည်နဲ့တွဲနေတဲ့လစ်သီယမ်ဒီပိုဇစ်ပါသူကတော့ကမ္ဘာပေါ်မှာအများဆုံးထုတ်ပါတယ်နောက်ဒုတိယအမျိုးအစားကပက်မာတိုက်နဲ့တွဲနေတဲ့လစ်သီယမ်ဒီပိုဇစ်ပါသူကဒုတိယအများဆုံးထုတ်ပါတယ်နောက်တစ်ခုကတော့ sedimentary rock နဲ့တွဲနေတဲ့လစ်သီယမ်ဒီပိုဇစ်ပါသူကတော့အခုချိန်ကြီးစီးပွားပြည့်ထုတ်လုပ်တဲ့တချို့မန်းရယ်လို့ကဘာပေါ်မှာမရှိသေးပါဘူးဒါပေမဲ့လို့တွေ့ထားပါတယ်ပြီးတော့ပထမ brine deposit ကတော့ကမ္ဘာလစ်သီယမ် resource ရဲ့သုံးပုံတစ်ပုံ66အရာခိုင်နှုန်းလောက်ရှိပါတယ်ဒုတိယဟာတော့30 to 40လောက်ကမ္ဘာလစ်သီယမ် resource ရဲ့သုံးတပုံလောက်ရှိပါတယ်။ဟိုတတိယဟာတော့ round about 8% လောက်ပဲရှိပါတယ
်။ ATM အများဆုံးတွေ့တဲ့ဒီ brine deposit ပေါ့နော်။စားရည်နဲ့တွဲပြီးတွေ့တဲ့ deposit ဟာမြန်မာနိုင်ငံမှာရှိပါသလားဆရာ
။အဲ့ဒါတော့ big question ပဲ။ကျွန်တော်တို့ဒီ brine deposit ဘယ်လိုဖြစ်ပေါ်လာလဲ၊သူ့ရဲ့အခြေအနေကဘယ်လိုလဲဆိုတဲ့ဟာအဓိကအဖြစ်အဲ့ deposit တွေကကျွန်တော်တောင်အမေရိကတိုက်မှာရှိတဲ့ Chile, Bolivia, နဲ့ပြီးတော့ Argentina ဒီသုံးဝင်ဆိုင်ဒီနိုင်ငံကြီးဥဒ္ဒါလစ်သီယမ် triangle လို့ခေါ်ပါလေ။အဲ့ဒီကနေပဲအဓိကထွက်တာပါ။သူကဟိုကမ္ဘာမှာအကြီးမားဆုံး old resort, old resources ဖြစ်ပါလေလစ်သီယမ်။အဲ့တော့သူတို့တွေဘလို့ဖြစ်လာတဲ့ဆိုတဲ့ဟာ condition ကဘာလို့ရှိလဲဆိုရင်နံပါတ်၁လစ်သီယမ် right deposit ဖြစ်ဖို့ကကျွန်တော်တို့ arid climate ပူပြင်း၆တွေးတဲ့ရာသီဥတုရှိရမယ်။နံပါတ်၂ကဒီ close basin ဆိုတဲ့ထွက်ပေါက်မရှိတဲ့ basin lake တွေတို့အင်းတွေတို့အဲ့လိုကြောက် depression ဖြစ်နေတဲ့အဲ့ဒီမြေနေပိုင်းတွေရှိနေရမယ်။နံပါတ်3ကဘာလဲဆိုရင်အဲ့ဒီပတ်ဝန်းကျင်မှာလစ်သီယမ်ကိုပေးနိုင်တဲ့ source ကြောက်တရားရှိနေရမယ်။နောက်တစ်ခါအဲ့ညမှာရှိတဲ့ igneous activity, hydrothermal activity, no volcanic activity အဲ့လိုမျိုးတွေလည်းရှိနေရမယ
်။မီးသင့်ကြောက်ပေါ့။
ဟုတ်ကဲ့မီးသင့်ကြောက်။အဲ့လို condition မျိုးတွေရှိလာနိုင်တယ်ဆိုလို့ရှိရင်အဲ့လစ်သီယမ် deposit ရှိတယ်လို့သူတို့ယူဆ။ဒီမြန်မာပြည်ကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဒီလစ်သီယမ် brine deposit ကိုဘယ်လို့မှလည်းမလုပ်ဘူးဘယ်လို့မှလည်းမသိကြသေးဘူးမြန်မာပြည်နေတဲ့ဆိုရင်ကျွန်တော်တို့အနေနဲ့ဒီရှိနိုင်မရှိနိုင်ကိုဒီပြည်နိုင်ငံဒီမှာရှိတဲ့လစ်သီယမ် deposit တွေပေါ်မူကြည့်ပြောလေးလာကြည့်မယ်ဆိုရင်မြန်မာပြည်အလဲပိုင်းဟာမိုးကောင်ရေချာအင်မတမဟိုပေါ်6တွေတဲ့ပူပြင်းတဲ့ရာသီဥတုရှိတယ်အဲ့ဒီပတ်ဝန်းကျင်မှာကျွန်တော်သိရတော့ဒီရေအိုင်တွေရေဥစ္စာရေကန်ကြီးတွေ close basin သဘောမျိုးတွေရှိတယ်လို့ကျွန်တော်ယူဆတယ်အဲ့ဒီညမှာရေကျွင်းတွေတူတဲ့အခါမှာတချို့နေရာတွေကဆန်းကန်ရေရှိတယ်ဆိုအငန်ဓာတ်ပါတဲ့ရေတွေ underground water တွေကိုတွေ့ရတယ်နောက်တစ်ခုက igneous activity hydrothermal activity ကိုကျွန်တော်တို့ဘယ်ညာတွေ့လဲမြန်မာပြည်အလဲပိုင်းမှာတောက်လျှောက်ဖြစ်နေတဲ့ volcanic spell ပေါ့လေကျွန်တော်တို့ဒီပုတ်ပါမုံရွာနောက်ပြီး calling window နောက်ပြီးကျွန်တော်တို့တောင်ဘက်ကိုသွားရင်မဆိုရင်ကိုရုံမှာဒီမိသိန်းကြောက်တွေကရှိနေတယ်ဒီအခြေအနေကိုကြည်ချင်းအပြင်လီဒီယမ် brine deposit ဟာ possibility ဖြစ်ကောင်းဖြစ်နိုင်တယ်ဒီတော့ဘာလို့ရမလဲဆိုရှင်အဲဒီမှာရှိတဲ့မုန်းကောင်ရေကျဒေသမှာရှိတဲ့ဒီအနာကောင်ရေတွင်းတွေရေကန်တွေကိုလီဒီယမ် content ရှိလားမရှိဘူးလားဒါတွေကိုကျွန်တော်လေ့လာသင်တယ်နောက်တစ်ခုကတချို့အိုင်နေအင်းနေတယ်မှာလည်းပဲဒီတမ်း sediment ရောရေတွေရောဒီလီဒီယမ်ကိုကျွန်တော်တို့စမ်းသပ်သင်တယ်တချို့နေရာတွေမှာတော့ဟုတ်နှစ်ပေါင်းများစွာကြာပြီဖြစ်တဲ့အတွက်ကြောင့်ဒီအင်းတွေလိတ်တွေကအနယ်ဒီနဲ့သဲတွေနဲ့အဲ့လိုပြည့်သွားတဲ့ plain ကြီးတွေပေါ့လေအဲ့လိုဟာမျိုးတွေမှာလည်းပဲကျွန်တော်တို့ဒီမြေစည်းလွားနမူနာတွေယူပြီးတော့မှလီသီယမ်ကိုစမ်းသပ်ခြင်းအပြင်ဒီအလဲပိုင်းမှာ brine deposit ရှိနိုင်မရှိနိုင်ကိုသိနိုင်လိမ့်မယ်လို့ကျွန်တော်ယူဆပ
ါတယ်ဟုတ်ကဲ့ပါဆရာဒီမီးတင်ကြောက်နဲ့အနယ်ချကြောက်တွေမှာလည်းတွေ့ရဆိုတော့မြန်မာနိုင်ငံကမီးတင်ကြောက်ကောအနယ်ချကြောက်ကောသူ့နေရာနဲ့သူအများတော်တော်များများရှိပါတယ်ဆရာဆိုတော့ဆရာပြောတဲ့ဒုတိယအများဆုံးတွေ့တဲ့ဒီမီးတင်ကြောက်နဲ့တွဲပြီးတော့တွေ့နိုင်တဲ့လစ်သီယမ်မျိုးရောမြန်မာနိုင်ငံမှာဘယ်နေရာတွေမှာရှိနိုင်ပါလဲဆရာ
။အော်မီးတင်ကြောက်မှာတော့အဓိကအားဖြင့်ဟိုပက်ကမာတိုက်လို့ခေါ်တဲ့ကြောက်နဲ့တွဲတွေ့တဲ့လစ်သီယမ်ဒီပိုဇစ်ပါ။ဒါကကမ္ဘာပေါ်မှာဒုတိယအများဆုံးပါ။ပက်ကမာတိုက်ဆိုတာတော့ဂရနိုက်နဲ့ know, conversation to the Damian Luya Mapawan, Twin Tradia, Quasi, the Pest Party, the Mike Gardi, the Luya, Green Sajida, Yamabima, Dido, Pagmatitia, the Lomimashi, Lepido Light, so that Libya, Twin Tradia, the Pagmatite, the Machida, so that John was in the world, Ligayad, Yadopin, Mogo, Bawanjin, Yamabi, Nabekoe, I don't even, Dido, Pagmatite, the Bozidi, Shinainarado, Yamabi, and then I can't on Dida, and if you ma. ยาวไปก็เสร็จเปียวตัวมาเลยส่วนจริงเสร็จตองเนี่ยตะช่องนําเปียวตองกูโดเยเมเต็มเปียมนะเปียวไว้ยอดตาซีจนเราจောက်เสร็จมันตรีเรามุโกมุมไอ้หลอกที่จนเราดิกระไนตันนี่ใช่ป่ะดาซินเซกระไนเป็ดป่ะไอ้ดิกระไนแท้มาเป็ดมาตันเนี่ยต้วยนี่ล่ะดิใช่ตุยอ่ะอะเป้ซิเลดามุดิจิเมซูชินเอเต็นตันเซตะโบซิดิเอโคอ้อมหัวดิกระไนดิเดมาวอกวัสเบนนี่มาวอเป็ดมาไตดิเดมาวอโคอ้อมนี่เอาตุยอ่ะไอ้ตองช่องอ่ะ ကျွန်တော်တို့ပက်ကမတိုက်ကြောက်တရားဒီကရနိုက်တွေမှာတိုးဝင်လာတယ်နောက်ပြီးမက်တာဆက်ဒီမင်တို့ကလည်းအနီးနာကဆက်ဒီမင်ကြောက်တွေလည်းတိုးဝင်လာတယ်အဲဒီတောက်ချောင်မှာရှိပါတယ်ထို့တူပဲမြန်မာပြည့်အရှိပဲမှာကျွန်တော်တို့အန်နုံးပေါ်သိတော့မသိသေးဘူးအဲ့ဒါအရှိပဲကရနိုက်ပဲဒီတစ်ခုရှိတယ်အဲ့မှာဆိုရင်ဝါနေတွေမှာတင်းတန်းစင်တွေ့တာကြီးကြီးအပြင်အဲ့ဒီဘက်မှာလည်းပဲကျွန်တော်တို့ဒီပက်ကမတ ပါကျွန်တော်တို့ရှာဖွေလေ့လာသိမှာ
ဟုတ်ကဲ့ပါဆရာနောက်တတိယအမျိုးအစားပေါ့နော်အနေကျကြောက်နေလဲတွဲတာဟုတ်ဆရာ
အနေကျကြောက်ကတော့အဓိကအပြင်ကလေးထဲမှာတွေ့ထားပါတယ်စမတိုက်လို့ခေါ်တဲ့ကလေးမင်းတွေထဲမှာတွေ့ထားတယ်နောက်တစ်ခုကအေးလိုက်လို့ဆိုတဲ့အားထဲမှာလည်းတွေ့ထားတယ်သူကတော့အခုလုံးလုံးစေတော့တွေ့တာပဲရှိသေးတယ်ထုတ်လို့မှုကမရှိသေးပါဘူ
းဟုတ်ကဲ့ပါအဲ့တော့မြန်မာနိုင်ငံကလစ်သီယမ်တွေ့နိုင်တဲ့အလားအလာရှိတယ်ပေါ့နော်ဆရာ
တွေ့ရှိနိုင်လိမ့်မယ်လို့ကျွန်တော်နေယုံကြည်ပါတယ်ဒါကြီးတနေ့တိုင်းကမ်းပြောင်းနေတာတောက်လျှောက်ပေါ့လေအဲ့ဒီမြန်မာပြည်ရဲ့ရှေ့ဘက်အိုင်းညာတွေမှာပဂမတိုက်ဒီပိုဇစ်တွေကိုရှာဖွေရင်တွေ့လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဒေါက်တာဦးအောင်ဘွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်
တော့ခင်မျိုးသက်တင်ဆက်ခဲ့တာပါဗျာအခုအစီအစဉ်လေးနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေတုံ့တက်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို burmese.voanews.com နဲ့ voa burmese facebook youtube စာမျက်နှာတွေမှာအချိန်မရွေးပြန်လည်တိရှိနားဆင်နိုင်ပါလေဗျာအခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းချင်းချက်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပေးပါပါခင်ဗျာ2024ခုနှစ်အတွက်နိုင်ငံတကာအမျိုးသမီးတတိရှင်ဆုရဆင်းကိုအမေရိကန်နိုင်ငံသားကြီးဝင်ကြီးဌာနကမတ်လ1ရက်နေ့မှာကြေညာလိုက်ပြီးမြန်မာအမျိုးသမီးဒေါ်မြင့်စုဝင်းလဲဆုရဆင်းနဲ့မှာပါဝင်ပါတယ်။ဒေါ်မြင့်စုဝင်းဟာရာဇဝတ်မှုဆန်ရရှစ်နှစ်ဖြစ်ပြီးတော့အကူအညီလိုအပ်နေတဲ့မြန်မာပြည်သူတွေအထူးသဖြင့်အမျိုးသမီးတွေကလေးငယ်တွေတိုင်းရင်းသားတွေတန်ဆွမ်းသူတွေနဲ့လိင်စိတ်ကွဲပြားသူတွေကိုတရားရေးဘက်မှကူညီပေးနေသူဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်သူတွေရဲ့အခြေခံရပိုင်ခွင့်တွေကိုအကာအကွယ်ပေးပြီးမျှတတဲ့တရားစီရင်မှုရနိုင်အောင်ကူညီပေးနေသူအဖြစ်လဲဖော်ပြထားပါတယ်။သူဟာနိုင်ငံတကာဥပဒေဖွံ့ဖြိုးရေးအဖွဲ့အစည်း IDLO မှာဥပဒေအကြံပေးဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးအခမဲ့ရှင်းနေလိုက်ပေးတာအပါအဝင်ပြည်သူအယောက်900ကျော်အတွက်တရားရေးပိုင်းမှာကိုယ်တိုင်ကူညီပေးထားတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာနိုင်ငံတကာသတင်းတွေမှာတော့ဂါဇာမှာအစ္စရေးတပ်တွေပစ်ခတ်လို့စာနာမှုအကူအညီတွေယူဖို့ကြိုးစားတဲ့ပါလက်စတိုင်းအယောက်112ယောက်သေဆုံးခဲ့ရပြီးနောက်တစ်နေ့တောက်ကြနေ့မှာတော့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာကတောင်းဆိုမှုတွေတိုးမြင့်လာနေပါတယ်ဖြစ်ရဲ့အကြောင်းရင်းမှန်ကိုနားလည်ဖို့နဲ့ဒီဖြစ်ရဲ့အတွက်ဘယ်သူမှတာဝန်ရှိတယ်ဆိုတာသိဖို့အတွက်ထိရောက်တဲ့သီးခြားလွတ်လပ်တဲ့စုံစမ်းဆေးမှုတွေလိုအပ်တယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ American သမ္မတအင်ဘူရိုပြောခွင့်ရကလည်းဒီဖြစ်ရဲ့အတွက်သီးခြားစုံစမ်းဆေးဖို့လိုအပ်တယ်လို့ပြောပါတယ်။တခါယူကရိန်းကိုနယ်သာလန်ကဒီနှစ်ထဲစီးရေးအကူအညီ 1.2 မီလီယံပေးမဲ့လူမျိုးရေးဆိုင်ရာသဘောတူညီချက်တရက်ကိုတောက်ချနေမှာနယ်သာလန်ဝန်ကြီးချုပ်မတ်ရူထယ်နဲ့လက်မှတ်ရေးထိုးခဲ့တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကကြေညာပါတယ်။သဘောတူညီချက်ထဲမှာဒီနှစ်အတွင်းယူရိုငွေတန်း 2,000 ပေးရမှာဖြစ်တယ်လို့လာမယ့်10နှစ်အတွင်းကာဝေးဆိုင်ရာအထောက်အကူတွေပေးဖို့ပါဝင်ပါတယ်။တခါရုရှားချွတ်ချော်မှုကိုတံပြန်တိုက်ခိုက်နေရတဲ့ယူကရိန်းအတွက်ကာဝေးဆိုင်ရာထပ်ပတ်မှုဆက်ပေးမှာစိန်ခေါ်မှုတွေနဲ့ကြုံနေရချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအီတလီဝန်ကြီးချုပ်ဂျော်ဂျီယာမဲလိုနီကိုအိမ်ပြီးတော့မှလက်ခံတွေ့ဆုံဆွေးနွေးခဲ့ပါတယ်။ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့အလက်ကျဥက္ကဋ္ဌတာဝန်ယူနေတဲ့အီတလီဝန်ကြီးချုပ်နဲ့သမ္မတဘိုင်ဒန်တို့ဟာဘီဘီဆိုင်ယာစနစ်နဲ့နိုင်ငံသားပေါင်းဝင်ရေးတွေကိုကာဝယ်ဖို့ဦးစားပေးဆွေးနွေးမှာဖြစ်ပါတယ်။ဒီလိုကာဝယ်နိုင်မှုယူကရိန်းကိုထောက်ပံ့ရအဓိကကြကြောင်းခေါင်းဆောင်နှုတ်လုံးကလက်ခံထားပါတယ်ညာ။တတိယအချင်းချင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကုမနက်ခင်းအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ဂျိမ်းစမစ်ဖြစ်ပါတယ်ဗျာ။ ဒီကနေ့မနေ့အစီအစဉ်တွေကိုရေဒီယိုပြင် VOA website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲဆုံးသတ်ပါစီခင်ဗျာတော်တာရှင်နေတဲ့ကမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းသောကခတ်သိမ်းရှင်းချင်းကြပါစီခင်ဗျာကျွန်တော်ကတော့ညီညာရေးပါခင်ဗျာ